Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်နိုဝင်ဘာလ4ရက်ဗုဒ္ဓဟူးညပဲ့ VOA စီစဉ်တွေကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်ပြည်တော်စုမှာရွေးကောက်ပွဲရလဒ်တွေကိုရည်တွယ်နေဆဲဖြစ်ပြီးနောက်4နှစ်အတွက်ဘယ်သူသမ္မတဖြစ်လာမလဲဆိုတာမရေမယာရှိနေဆဲပါကိုရိုနာဗိုင်းရပ်စ်ကပေးကြောင်းစားရိတ်ကနေဂျူတင်မဲပေးခဲ့ကြတဲ့မဲတွေကိုပြည်내အတော်များများမှာရည်တွက်နေဆဲဖြစ်တာကြောင့်လဲရလက်ကိုခံမှန်းမှုခက်နေတာပါမဲရည်တွက်နေဆဲပြည်내အများစုမှာလက်တလို့ထွက်လာပြီးတော့ရလက်တွေအရသမ္မတထရမ့်ကဦးဆောင်နေပေမဲ့လို့မရည်တွက်ရသေးတဲ့မဲတွေအများအပြားကြံနေပါသေးတယ်အဲ့ဒီမဲတွေကပြိုင်ဘက်ဂျိုးဘိုင်ဒန်ကိုထောက်ခံမဲတွေဖြစ်လာနိုင်ဖို့လည်းရှိနေတာပါဒီလိုမတိကျမှုတွေရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးလေးအစောပိုင်းသမ္မတအင်ဂျီတော်မှာတင်းစားရှင်းလင်းပွဲလုပ်ပြီးသူအနိုင်ရမှာတည်ကြတယ်လို့ပြောခဲ့တယ်လို့မဲရီတွက်နေတာတွေရက်ပစ်လိုက်ဖို့တရားဝန်ချုပ်ကတောင်းဆိုမယ်လို့ပြောပါတယ်အခုကနိုင်ငံအတွက်တကယ့်မတမောင်မှုကြီးတစ်ခုလို့ဖြစ်နေပြီလို့သမ္မတထရမ့်ကမဲရီဆက်ပြီးရေတွက်နေသေးတဲ့အခြေအနေကိုကန့်ကွက်ပြောကြားရင်းတကယ်တမ်းပြောရရင်ကျွန်တော်အနိုင်ရပြီးသားဖြစ်နေပြီလို့ဆက်ပြောသွားခဲ့ပါတယ်အင်ဂျီတော်ကနေသမ္မတထရမ့်အဲ့လိုမပြောခင်အစောပိုင်းအချိန်မှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသူ့အပေါ်ထောက်ခံသူတွေကိုသူနေထိုင်တဲ့ဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေမိန့်ခွန်းပြောခဲ့ပါတယ်။ယုံကြည်စိတ်ဆက်မွေးကြပါ။ကျွန်တော်တို့အနိုင်ရမှာပါ။ကျေးဇူးတင်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။အနိုင်အရှုံးဆုံးဖြစ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွေတာမပြီးသေးသလိုလက်တလုံးမှာတော့အဲ့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရည်အားလုံးရည်တွက်ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလဒ်ကသူသာနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့တူကျင်းပတဲ့ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကလူများစုနဲ့ဆက်ထိန်းထားနိုင်မယ့်အလားအလာရှိနေပြီးအထက်လွှတ်တော်ကိုထိချုပ်နိုင်ဖို့မျှော်လင့်ချက်ကတော့မှေ့မိနေပါတယ်။အကြိမ်နဲ့ကြံရတဲ့အထက်လွှတ်တော်နေရာတော်များမှာလက်ရှိ Republican အထက်လွှတ်တော်အမတ်တွေကပြန်ပက်ဒီမိုကရက်အမတ်လောင်းတွေကိုအနိုင်ရနေတာပါ။ဒီလိုနိုင်ရတဲ့အထက်မှာအထက်လွှတ်တော် Republican ခေါင်းဆောင် Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mitch McConnell လည်းပါဝင်ပါတယ်။အထက်လွှတ်တော်အမတ်အရေအတွက်တရားထဲမှာ35နေရာအတွက်ရှင်ပြန်ကြရတာဖြစ်ပြီးအဲ့ဒီအထက်မှာ9နေရာကအကျိတ်နဲ့ပြန်ရတဲ့နေရာတွေပါအခုရွေးကောက်ပွဲမတိုင်မီအထိကတော့အထက်လွှတ်တော်မှာ Republican အမတ်53ဦးဒီမိုကရက်48ဦးနဲ့ Republican ဘက်ကအများစုလွှမ်းမိုးထားတာပါသမ္မတရွေးကောက်ပွဲအနိုင်ရသူကအကောင့်အဖော်လှုပ်ဆောင်ကြတာတွေကိုလုပ်နိုင်ဖို့အတွက်သူ့ရဲ့ပါတီကအထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့လိုပါတယ်အရာဝတ်ချုပ်တရားသူကြီးတွေဖက်ဒရယ်တရားသူကြီးတွေကိုခန္ဓာဖို့ကိုလည်းအထက်လွှတ်တော်မှာလူများစုရထားတဲ့ပါတီကပဲအဆုံးဖြတ်ပေးတာဖြစ်ပါတယ်။အင်္ဂါနေ့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမမမကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့ကာကွယ်နိုင်ခဲ့တယ်လို့အမေရိကန်လူမျိုးရေးနဲ့ထောက်လှမ်းရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်ထိခိုက်မှုတွေဖြစ်မလာခင်မှာထိတိယောက်ယောက်တားဆီးနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလုံခြုံရေးကုကဲမှုဌာနချုပ်အကြီးအကဲဘူဂျိုကြီးပေါ်နာကဆုနဲ့ကပြောပါတယ်ကျွန်တော်တို့ရွေးကောက်ပွဲတွေမှာရံဘက်တွေကဝင်ပြီးမနှောက်ရှက်နိုင်အောင်လွန်ခဲ့တဲ့သတင်းပတ်တွေနဲ့လာရီအတွင်းလှုပ်ဆောင်ခဲ့တာတွေအပေါ်ကျွန်တော်အခိုင်အမာယုံကြည်စိတ်ချပါတယ်လို့ဘူဂျိုကြီးနာကဆုနဲ့ကအင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်သူဟာအမေရိကန်လုံခြုံရေးအေဂျင်စီ NSA ရဲ့ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီနေကြလုပ်ငန်းစဉ်တွေကိုချိန်ချောက်လာတဲ့ဆိုရင်ကျွန်တော်တို့ကလည်းဒန်းတူတုံ့ပြန်မှာပါလို့နာကဆုနဲ့ကဆိုပြီးအနာဂတ်မှာတိုက်ခိုက်မှုတွေရှိလာမယ်ဆိုရင်လည်းအပြင်းထန်တုံ့ပြန်ခံရမှာပဲလို့ပြောပါတယ်ကျွန်တော်တို့လုပ်ငန်းကအနိုမာလ3ရက်နေမှာအဆုံးသတ်သွားမှာမဟုတ်ပါဘူး။ဝင်နှောက်ဖို့ကြိုးစားတဲ့ဘယ်နိုင်ငံကိုပဲဖြစ်ဖြစ်ဘယ်သူကိုပဲဖြစ်ဖြစ်ကျွန်တော်တို့တုံ့ပြန်သွားမှာပါလို့ဗိုလ်ချုပ်ကြီးနာဂါဆွန်းနဲ့ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလမှာဝင်နှောက်ဖို့ကြိုးစားတဲ့နိုင်ငံတွေဟာရုရှား၊အီရန်နဲ့တရုတ်တို့တောင်မဟုတ်ဘူးလို့တံပြန်ထောက်လွှမ်းရေးတာဝန်ရှိသူတွေကပြောထားပါတယ်။အမေရိကန်မှာမိတ်တွေဖြစ်တဲ့ဆော်ဒီအာရေဗျနဲ့တူရကီလိုဂျန်ဘက်တွေဖြစ်တဲ့ကျူးဘားနဲ့ဗင်နီဇွဲလာတို့လိုနိုင်ငံတွေအပါအဝင်နိုင်ငံ30လောက်တိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာအဆိုးရွားမှုတွေရှိခဲ့ကြပေမဲ့အင်္ဂါနေ့မဲပေးပွဲတွေကတော့အများအားဖြင့်ချောချောမွမွရှိခဲ့ပါတယ်။မဲဆန္ဒရှင်တွေကိုနှောက်ယှက်ဟန်တာတဲ့တရင်တချို့ထွက်ခဲ့ပြီးမဲ့ကြီးကြီးမားမားရုံးရင်းဆန်ခတ်ဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြွလှူရှားသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားပြိုင်ဆိုင်မှုပြင်းထန်လာတာနဲ့အမျှပြည်မြင်ချင်းဖြစ်လာနိုင်ခြင်းနဲ့ရုံးဝင်းဆန်ကပ်ဖြစ်လာနိုင်ခြင်းအလားအလာတွေပေါ်တာဝန်ရှိသူတွေသတိထားစောင့်ကြည့်နေကြပါတယ်။ဒီအခြေအနေကြားမှာပဲမဲပေးပိုင်ဝင်ဆိုင်ရာလှုပ်ဆော်စည်းရုံးသူတွေကတော့ဆန္ဒမဲပေးပွဲဟာအများအပြားအောင်မြင်ရှိခဲ့ပြီးပြဿနာကင်းခဲ့တယ်လို့ပြောကြပါတယ်။ အမေရိကန်မဲဆန္ဒရှင်တမ်းမုံတရားကျော်ကကြိုတင်မဲ့ပေးတာတမမဟုတ်ဆန္ဒမဲတွေကိုစာရိုက်ကနေပို့ပြီးမဲပေးကြတာကြောင့်အင်ကာနီလူကိုယ်တိုင်မဲပေးပွဲမှာတော့မဲပေးသူနေခဲ့ပါတယ်။အင်ကာနီမတိုင်ခင်ကတော့လရယာစွန်းတွေဒါမှမဟုတ်တခြားလူတွေမဲယုံတွေနားမှာစူဝေးပြီးရုံးဝင်းဆန်ကက်ဖြစ်အောင်လုပ်ကြမလားဆိုတဲ့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေစိုက်တွေဟာသူတို့ရဲ့တကားတွေပရင်းပေါက်တွေကိုကာယံထားခဲ့ကြတယ်လို့သမရအိမ်ပြီးတော့ပပတ်လဲမှာလဲကြော်တက်လို့မရတဲ့ခြံစည်းရုပ်နဲ့ကာယံခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖြစ်ရတွေတခုမှမရှိခဲ့တယ်လို့မဲဆန္ဒရှင်တွေကိုချင်းချောက်နှောက်ရှက်ဟန်တာတာတွေလည်းမရှိတလို့နေခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51kHz 9885ရို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1905ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်ပါဗိုလ်တူညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာပေါ်မှာကိုဗစ်ဖြစ်သူတန်းပေါင်း 48.64 ကျော်အထိရှိလာပြီးသေဆုံးသူကလည်း 1.2 တန်းကျော်လာပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကဘာကျန်းမာရေးအဖွဲ့နောက်ဆုံးထုတ်ပြန်ချက်အရဒီနေ့တနေ့တည်းနောက်ထပ်ကိုဗစ်ပိုးထွေးသူ4,300နီးပါးရှိတာကြောင့်စုစုပေါင်းကိုဗစ် -19 ဖြစ်သူ4,900နီးပါးအထိမြင့်မားလာကာသေဆုံးသူကလည်း13,000ကျော်အထိရှိသွားတာပါဒီအချိန်မှာအမေရိကတိုင်းမှာကိုဗစ်ဖြစ်သူပေါင်းတကမ္ဘာလုံးရဲ့တဝက်နီးပါးအထိရှိနေပြီးအရေအတွက်အဖြစ်တန်ပေါင်း23,000နီးပါးရောက်လာနေပါတယ်ဥရောပဘက်မှာလည်းဒီကိုဗစ်ဖြစ်သူ 17.5 သန်းကျော်အထိမြင့်တက်လာနေပြီးအရှိတောင်အရှာဘက်မှာတော့ 9.35 သန်းအထိရှိလာနေပါတယ်။နိုင်ငံတစ်ခုချင်းအနေနဲ့တော့အမေရိကန်နိုင်ငံကထိတ်ဆုံးကိုရောက်နေပြီးပိုးတွေ့သူပေါင်း 9,000 နီးပါးအထိရောက်လာနေကသေဆုံးသူပေါင်းကလည်း 13,000 ကျော်အထိမြင့်မားလာနေတယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Latin America ဘက်မှာတော့ပေါ့ကြနေသည့်စီးရင်ရ 17.9 သန်းအထိကိုဗစ်ရှိနေပြီးတတိယအများဆုံးဖြစ်နေတဲ့ဘရာဇီးနိုင်ငံမှာ 9.5 ခွန်တန်းကျော်သွားချိန်မှာဒုတိယအဖြစ်ဆုံးအိန္ဒိယမှာတော့ဒီနေ့နောက်ထပ်38,000ကျော်ထပ်တွေ့လာကြောင်းစုစုပေါင်းပိုးတွေ့သူ8တန်းကျော်ကသေဆုံးသူကလည်း 32,000 ကျော်လာနေပါပြီခင်ဗျာ။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးဖြစ်သတ်မှတ်ထားပေမဲ့တပ်တွေအများကြီးချထားတဲ့နယ်စပ်ကိုတရားမဝင်ဖြတ်လာတဲ့မြောက်ကိုရီးယားသူကိုတောင်ကိုရီးယားဘက်ကဖမ်းလိုက်တယ်လို့ဆိုပါတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကဒီမြောက်ကိုရီးယားအနေနဲ့အင်ကာနေညမှာနေဆက်အရှိပိုင်းချမ်းကိုအတင်းထက်ကျော်လာတာစောင့်ကြည့်စစ်ဆေးစက်တွေကတွေ့ရှိခဲ့ပြီးအခုလိုဖန်ဆီးလိုက်ကနေဆက်ချိုးဖောက်ဝင်ရောက်တာကာကွယ်ရေးကြေညာချက်ထုတ်လိုက်တယ်လို့ဆိုပါတယ်။ဘသူဘွားဆိုတာထုတ်မပြောလာသေးတဲ့ဒီမြောက်ကိုရီးယားနိုင်ငံသားကိုပြင်းပြင်းထန်ထန်စစ်ဆေးမှုတွေပြုလုပ်ပြီးညာရီပေါင်းများစွာကြာမှာအချက်ကိုပို့လိုက်ပါတယ်။တောင်ကိုရီးယားဘက်ကတော့ဒီလူအနေနဲ့အညံ့ခံခိုလုံဖို့ရည်ရွယ်ချက်နဲ့လာတာဟုတ်မဟုတ်ဆိုတာပါဝင်အကြောင်းရင်းကိုအသေးစားစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကပဲအခုလိုအချိန်မှာမြောက်ကိုရီးယားတပ်တွေဘက်ကတော့ပုံမှန်မဟုတ်တဲ့စည်းရေးလှုပ်ရှားမှုတွေလုပ်တာမတွေ့ရသေးဘူးလို့ဆက်ပြောထားပါတယ်။တကယ်တော့ဒီဖြစ်ချက်ကတောင်ကိုရီးယားအနေနဲ့အရင်ဝတ်တုတ်ကွေးကြောင့်2019အောက်တိုဘာလကပိတ်ထားခဲ့တဲ့ဒီစစ်မဲ့ဆုံးတောင်ပိုင်းအချမ်းကိုအရက်သားတွေလက်ပတ်ရေးပြန်ဖွင့်ပေးဖို့နိုင်ငံပိုင်အလို့မှာဖြစ်ခဲ့တာပါခင်ဗျာ။အမေရိကန်နိုင်ငံမှာရွေးကောက်ပွဲရလဒ်မတည်ကြသေးချိန်မှာလက်ရှိဆိုရဘက်ကတော့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကနေဒီနေ့နှုတ်ထွက်လိုက်ပါတယ်။တကယ်တော့သမ္မတဒေါ်နယ်ထရမ့်ကကမ္ဘာရာသီဥတုပြောင်းလဲမှုကာကွယ်တိုက်ခိုက်ရေးစာချုပ်ထက်ကနေဒုတိယအများဆုံးကာဗွန်တန်းငွေထုတ်နေတဲ့အမေရိကန်နိုင်ငံအနေနဲ့အခုလိုနှုတ်ထွက်မယ်လို့နှစ်ပေါင်းများစွာတည်းကကတိပေးထားတာကိုလက်တွေ့လုပ်လိုက်တာပါ။ဒါပေမဲ့အခုလာတော့မဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကြောင့်ဒီနှုတ်ထွက်မှုဘလောက်ကြာမယ်ဆိုတာကိုအဆုံးဖြတ်ဆက်ပြီးမှာပါအကြောင်းကဒီမိုကရက်ပြိုင်ပွဲဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်အရွေးခံရရင်ဒီသဘောတူချက်ကိုပြန်လက်ခံမယ်လို့ကတိပေးထားလို့ပါ UNFCCC လို့တော့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်မှုပေါင်းအဖွဲ့အတွင်းရေးမှူး Patricia Espinosa ကဒီနှုတ်ထွက်မှုကလက်ရှိကာလမှာဒီ Paris သဘောတူစာချုပ်ရည်မှန်းချက်ပြည့်ရေးဂျိုးဘိုင်မှုမှာလေ့လာမှုတစ်ခုအဖြစ်ရှိနေမယ်လို့ဆိုလိုက်ပါတယ်ဒါပေမဲ့ Espinosa ကဆက်ပြီးကုလသမဂ္ဂရာသီဥတုဆိုင်ရာအဖွဲ့မှာတော့အမေရိကန်အနေနဲ့အဖွဲ့ဝင်ဖြစ်ဆက်ရှိနေသေးပြီးဒီ Paris စာချုပ်အဖွဲ့ကိုပြန်ဝင်နိုင်ဖို့ဘလို့ကြိုးပမ်းမှုကိုမစိုးကူညီဖို့အသင့်ရှိတယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲရလဒ်မရေမရာဖြစ်နေပေမဲ့ အာရှစတော့ဈေးကွက်တွေကတော့ဒီနေ့မှထက်တက်လာပါတယ်။ဂျပန်ညွှန်ကိန်းနီကီက 1.9 ရာခိုင်နှုန်းတက်လာပြီးရှန်ဟိုင်းညွှန်ကိန်းကတော့ 3.1 ရာခိုင်နှုန်းတက်ကတောင်ကိုရီးယားရဲ့ KOSPI Kospi ညွှန်ကိန်းကလည်း 3.6 ရာခိုင်နှုန်းမြင့်တက်လာပြီးထိုင်ဝမ်ညွှန်ကိန်းက 1 ရာခိုင်နှုန်းတက်လာပါတယ်။ဩစတြေးလျညွှန်ကိန်း S&P/ASX ကတော့လေးမှတ်ကျဆင်းသွားပေမဲ့ရာခိုင်နှုန်းအဖြစ်တော့အပြောင်းအလဲမဖြစ်ခဲ့ပါဘူး။ဒီနေ့နဲ့လည်းနှောင်းပိုင်းကုန်တွေမှုမှာလည်းဟောင်ကောင်ရဲ့ Hang Seng အညွှန်းကိန်းက 3.2 ရာခိုင်နှုန်းကျဆင်းခဲ့ပြီးမွန်ဘိုင်းရဲ့ Sensex အညွှန်းကိန်းကတော့ 3.5 မြင့်တက်လာခဲ့ပါတယ်။ကမ္ဘာရွှေဈေးကတော့တောင်စကို 1,888.53 ဒေါ်လာဈေးပေါက်ခဲ့ပြီး 1.1 ရာခိုင်နှုန်းကျဆင်းသွားပါတယ်။အခြားကုန်ပစ္စည်းတွေကုန်သွယ်မှုမှာတော့ယင်းနဲ့ကျင်းကစီတပေပါကို 39.94 နဲ့ဈေးပေါက်ခဲ့ပြီး3.2ရာခိုင်နှုန်းတက်လာက Brent ယင်းနဲ့ကျင်းကတော့တပေပါကို 39.88 ဒေါ်လာဈေးနဲ့3.4ရာခိုင်နှုန်းတက်သွားခဲ့ပါတယ်။ဒါပေမဲ့ American ဈေးကွက်တွေကတော့အပြိုင်ဆိုင်ကျဉ်းထန်ပြီးရလဒ်မထွက်နိုင်သေးတဲ့ရွေးကောက်ပွဲနိုင်ငံမတည်မငြိမ်မှုတွေကြောင့်ဒီနေ့နှောင်းပိုင်းမှာထိခိုက်မှုရှိနိုင်ပါတယ်ခင်ဗျာ။ဗုဒ္ဓညသတင်းတွေကိုကိုချော်ချော်သိနေကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီးဗီဒီယိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျာ
။အမေရိကန်ခေတ်သစ်သမိုင်းမှာသဘောထားကွဲပြားမှုအများဆုံးအချိန်လို့ပြောနေကြတဲ့နိုဝင်ဘာ3ရက်နေ့မှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူပြည်သားတွေမဲယုံတွေမှာမဲပေးခဲ့ကြပါတယ်။ VOA သတင်းထောက် Mac O'Sullivan သတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။ဒီရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နောက်ထပ်လက်နက်တာဝန်ထမ်းဆောင်ခွင့်ရမလား။ဒါမှမဟုတ်ဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုတွေ့မြင်ရတော့မှာပါလား။ရွေးကောက်ပွဲရဲ့မတိုင်ခင်မှာပဲအမေရိကန်သံတရားကျော်ကြိုတင်မဲပေးခဲ့ကြသလိုဆရိုက်ကနေလည်းမဲထည့်ခဲ့ကြတာပါဆန္ဒပြပွဲတွေပေါ်ပေါက်လာနိုင်ခြေရှိနေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါကာလာကြာကတန်းနဲ့ချီတဲ့လူတွေရွေးကောက်ပွဲနေမှာလူကိုယ်တိုင်မဲထည့်ခဲ့ကြပါတယ်ဝါရှင်တန်ဒီစီကမဲဆန္ဒရှင်အာသာကိုဟန်ကအခုလိုပြောပါတယ
် I'm very optimistic that things will go smoothly
အမေရိကန်ပြည်ထောင်စုမှာနီးစနစ်ကျတဲ့ဒီမိုကရက်တစ်အစဉ်အလာတွေအခိုင်အမာရှိထားတာကြောင့်အခြေအနေအလုံးချောချောမွေ့မွေ့ဖြစ်မယ်လို့ကျွန်တော်ကတော့အကောင်းမြင်မျှော်လင့်ထားပါတယ
်။အများပြည်သူနဲ့ဆိုင်တဲ့ community center တွေ၊စာသင်ကျောင်းတွေ၊ခရီးအဖျားကျောင်းတွေနဲ့ Los Angeles မြို့ကတိပလီမလေးလူတွေမဲထည့်ခဲ့ကြတာပါ။ California ပြည်နယ်မဲဆန္ဒရှင်တွေကအပြောင်းအလဲတစ်ခုဖြစ်ဖို့မဲပေးခဲ့တာလို့အခုလိုပြောပါတယ်
။ It's important that we exercise our right to vote because that's our way
ကိုယ့်ရဲ့မဲပေးပိုင်ခွင့်ကိုအသုံးချဖို့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိဖြစ်ပျက်နေတာတွေကိုသဘောကျတာပဲဖြစ်ဖြစ်အပြောင်းအလဲဖြစ်စေချင်တာပဲဖြစ်ဖြစ်ကိုယ့်အတန်ကိုထည့်ပြောလို့ရတဲ့နည်းလဲဖြစ်ပါတယ်။ဒါမှမဟုတ်လဲတည့်ရောက်မှုတစ်ခုခုဖြစ်သွားအောင်ကိုယ့်ဘက်ကလုံနိုင်တဲ့နည်းလမ်းလဲဖြစ်ပါတယ
်။လူမဲတွေရဲ့အသက်ကိုလည်းတန်မိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတွေကြောင့်အပြောင်းအလဲတရားဖြစ်ဖို့မဲပေးခဲ့သူတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာတိတ်အရေးကြီးတဲ့ရွေးကောက်ပွဲတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုပြန်ပြီးတော့အောင်မြင်တိုးတက်လာအောင်ဘသူကိုဦးဆောင်စေမလဲဆိုတာရွေးချက်ဖို့မဲလာပေးတာလို့လည်းတခြားမဲဆန္ဒရှင်တဦးကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုရွှေ့ပြောင်းအခြေချလာသူနာဆာဘေရမ်ကတော့ဂျိုးဘိုင်ဒန်ကိုထောက်ခံသူဖြစ်ပြီးသမ္မတထရမ်လက်ထက်မှာနိုင်ငံခြားသားတွေကိုမနှက်သက်တာမျိုးတွေပို့တွေ့လာရတယ်လို့ပြောပါတယ
်။ We are all immigrants and that what makes this country great.All of us
ကျွန်တော်တို့အလုံးရှေ့ပြောင်းအခြေချကြတဲ့သူတွေပါအမေရိကန်အောင်မြင်ရတဲ့အကြောင်းရင်းကလည်းရှေ့ပြောင်းအခြေချလာကြတဲ့သူတွေကြောင့်ဖြစ်ပါတယ်ထရမ့်မြေမူဝါဒတွေဆက်ပြီးကျင့်သုံးနေမယ်ဆိုရင်တော့အမေရိကန်ဟာတတိုင်းတွေဝိုင်းထားတဲ့အတိုင်းပြည်ဖြစ်လာပါလိမ့်မယ်ဒါမျိုးလှုပ်လို့မဖြစ်ပါဘူ
းအချိန်နဲ့ရှင်းနိုင်ထားတဲ့ရွေးကောက်ပွဲမဲရက်လာတွေကိုသမရလောင်းတွေရောမဲဆန္ဒရှင်တွေပါလက်မခံပါကိုဆိုရင်မှုတွေရှင်နေပါတယ်ဝါရှင်တန်ဒီစီကမဲဆန္ဒရှင်တွေကတော့မဲရက်လာကိုအလုံးတညီတညွတ်တယ်လက်ခံသင့်တယ်လို့ပြောပါတယ်နောက်ဆုံးမဲရလာတွေထွက်ဖို့ရက်ပိုင်းဒါမှမဟုတ်သတင်းပတ်နဲ့ချီဆောင်ရတာမျိုးဖြစ်လာနိုင်ပါတယ်။နိုင်ငံတော်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စီကံတွေကွဲပြားမှုရှိတယ်လို့ Virginia ရွေးကောက်ပွဲတာဝန်ရှိသူ Gary Scott ကပြောပါတယ
်။ have some partial results.
ရွေးကောက်ပွဲပြီးနောက်တနေ့မှာမဲရလာတချို့သိရမှာပါ။တောက်ကြနေ့ထိစားရဲကနေပြီးတော့မဲတွေရောက်လာအောင်မှာဖြစ်တဲ့အတွက်အဲ့အချိန်မတိုင်ခင်နောက်ဆုံးအဖြေကတော့သိရအောင်မှာမဟုတ်ပါဘူး။
Pennsylvania ပြည်နယ်ကဂျိုးဘိုင်ဒန်ကိုမဲထည့်ခဲ့သူ Beth Jobson ကလည်းမဲအားလုံးရည်တွက်ဖို့အရေးကြီးတယ်လို့ဆိုပါတယ
်။ I just pray that they let every vote be counted.
မဲတိုင်းကိုရည်တွက်ခွင့်ပြုပါစေလို့ပဲကျွန်မဆုတောင်းပါတယ်။မဲတွေအားလုံးရည်တွက်ပြီးတော့မှပဲပြောဆိုဆွေးနွေးတင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မမိသားစုထဲမှာလည်းအမြင်မတူတာတွေရှိနေလို့ပါ။ဒါပေမဲ့လည်းကျွန်မတို့အပေါ်မှာမေတ္တာမပြတ်ပါဘူး
။ မဲရဲ့တွဲမှုတွေအဆင်ပြေချောမဲ့မှုရှိမလားဆိုတာနဲ့နောက်ဆုံးရလာကို Republican နဲ့ Democrat Party နဲ့စလုံးလက်ခံကြမလားဆိုတာကတော့ American ပြည်သူပြည်သားတွေနဲ့တကဘာလုံးကစောင့်ကြည့်နေကြတာဖြစ်ပါတယ်။ကျွန်မနောင်လောက်ပါ
လက်ရှိ COVID ကာလ American ရွေးကောက်ပွဲကျင်းပမှုပုံစံကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာယူစရာတွေရှိတယ်လဲ။နောက် American ရဲ့နိုင်ငံရေးအပြောင်းအလဲကမြန်မာနိုင်ငံရေးအပေါ်ဘလို့သက်ရောက်နိုင်တယ်လဲဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လက်ရှိ COVID ကာယောဂါကူးစက်မှုမြန်မာနိုင်ငံကျင်းပတဲ့ American နိုင်ငံရဲ့ရွေးကောက်ပွဲမှာမဲပေးသူတန်း150လောက်ရှိပြီးကြိုတင်မဲပေးသူဟာ68တန်းရှိပါတယ်။ဒါဟာမဲပေးသူရဲ့၃ပုံ၂ပုံရှိခဲ့သလိုကျူတင်မဲပေးသူရဲ့၃ပုံ၂ပုံဟာလည်းစာတိုက်ကနေတဆင့်မဲပေးခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကစာတိုက်ကနေမဲပေးတဲ့စနစ်အပေါ်အခုလိုသုံးသပ်လိုက်ပြီးတစ်ချိန်မှာအွန်လိုင်းကမဲပေးတဲ့စနစ်မျိုးလိုအပ်လာနိုင်ကြောင်းသုံးသပ်ပါတဲ့
သူရဲ့မဲပေးမှုကကျွန်တော်စာတိုက်ကမဲပေးရတယ်ကျွန်တော်လူကိုယ်တိုင်ပုတ်ခဲ့တဲ့မဲပေးနိုင်တဲ့ဖြစ်နေဖြစ်တော့ကကိုဗစ်ကာလမှာပုံပြီးတင်တော့ပါတယ်အဲတော့ကျွန်တော်တို့ကလည်းကျွန်တော်အင်ဂျင်ရှင်ဖြစ်တဲ့အင်ဂျင်ရလည်းနိုင်ငံမျိုးပါလေအွန်လိုင်းမဲပေးနေကိုအောင်းနေဖြစ်တော့ကျွန်တော်တို့ချိန်ရလာရင်တော့ဒီစနစ်ဟာတော့မတစ်ချိန်မှတင်တော့မှုလောင်းနေလာပါလိမ့်
ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကကိုကြီးကတော့လက်ရှိအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အခုလိုတုံ့တက်ပါတဲ
့ပြည်သူတွေအနေနဲ့လူကိုယ်တိုင်ဖြစ်စေစာတိုက်ကတစ်ဆင့်ဖြစ်စေသူကမဲလာပေးနိုင်အောင်စီစဉ်ပေးထားတော့မဲပေးတဲ့နေ့တစ်နေ့တည်းမှာလူစုလူပေးဖြစ်တာမဟုတ်ပဲနဲ့တခါလဲလူခွဲထားပြီးသားဖြစ်နေတယ်အဲတော့ဟိုချိုတင်မဲတွေကြီးပဲစမ်းတရာနီးပါးလောက်မဲပေးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီလူမျိုးပြင်ဆင်မှုမျိုးစီစဉ်နိုင်မှုမျိုးကကျွန်တော်တို့ဒီမှာအမြဲတမ်းအားနေရတယ်ပေါ့ဒါကြောင့်မလို့သူတို့ရဲ့ဒီမဲပေးတဲ့ဥယျာဉ်အရေးအတွက်ကဒီရွေးကောက်ပွဲမှာစံချိန်တင်တဲ့ဒီကိုဗစ်လိုအခြေအနေမျိုးမှာတော့ပေါ့
အမေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်တက်ရောက်မဲ့အလားအလာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။အမေရိကန်နဲ့အလောက်နိုင်ငံမြန်မာရဲ့နိုင်ငံရေးတောက်အောင်လေးရအင်တန်ခိုင်းပါပါတယ်ခင်ဗျာ။ဒီတူဦးပြောင်းပြောင်းနေရတယ်တော့အကြီးကျယ်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ကြောင်းဝင်လေးတွေကျွန်တော်မရှိချင်ပါဘူး။
ပြည်သူပါတီဥက္ကဋ္ဌဦးကကိုကြီးကတော့မြန်မာပြည်အရေးအပေါ်မှာ Republican Party နဲ့ Democrat Party ကစိတ်ဝင်စားမှုပိုများခဲ့ကြောင်းသုံးသပ်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကကတော့ဒီ American သမ္မတနိုင်အရှုံးကိစ္စကတော့ကျွန်တော်တို့ဒီတောင်တရုတ်ပြည်နယ်ပြဿနာဒါတရုတ်နိုင်ငံနဲ့ပြည်မှုပြဿနာဒီဟာတွေရဲ့တရက်တော့ကျွန်တော်တို့ဒီကိုအနည်းနဲ့များတော့ရိုက်နိုင်မှာလို့မြင်ပါတယ်
။2020ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်ကတော့အမေရိကန်ရဲ့ခေါင်းဆောင်အပြောင်းလဲဟာမြန်မာနိုင်ငံရေးပေါ်တည်ရောက်မှုရှိနိုင်မယ်လို့သုံးသပ်ပါတယ်
။တခြားလူမျိုးစုနောက်လူနည်းစုလူမျိုးစုပေါ့နော်နိုင်ငံဓာတ်သားတွေအပေါ်မှာထားတဲ့သဘောထားတွေကအစားအဲ့လိုမျိုးလူပုဂ္ဂိုလ်အနေနဲ့ကိုမတူတာမျိုးရေးပြီးတော့ဒါခေါင်းဆောင်အပြောင်းလဲဖြစ်ရင်တော့နိုင်ငံရေးမူဝါဒတွေလည်းပြောင်းသွားတဲ့အခါမျိုးနဲ့ကျွန်တော်တို့လူနိုင်ငံမျိုးတွေလည်း
ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလက်ရှိစိုးရိမ်မှုကိုတော့ဒေါခင်လေးငယ်ကအခုလိုဆက်ပြောပါတယ်
။ဒီမြန်မာနိုင်ငံမှာခုနအမေရိကန်နိုင်ငံမှာပေါ့နော်ရွေးကောက်ပွဲရလဒ်ကိုလူတို့ကလေအဲလက်ခံနိုင်ဖို့လိုတဲ့ရှင်တမန်တို့တရင်တွေမှာကြားတာတော့တချို့လူတွေကတော့ဘယ်ဘက်ကလည်းနိုင်နိုင်ပေါ့နော်မငြိမ်မသက်မှုတွေဖြစ်မှာကိုစိတ်ကူပြီးတော့ကြိုတင်ကာဝယ်ထားရဲဆိုတာမျိုးလည်းတွေ့ရတော့တမန်တို့မြန်မာနိုင်ငံအတွက်လည်းဒီရွေးကောက်ပွဲအလုံးမအလုံးမျိုးရဖြစ်မှာလဲစိတ်ကူပါတယ်
လက်ရှိအမေရိကန်ရွေးကောက်ပွဲရလဒ်တွေကတော့အပြည့်အစုံထုတ်ပြန်နိုင်တာမရှိသေးပါဘူး။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။နိုဝင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညဘက်အတွက် VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကျွန်မဆုမြတ်မမ။အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲရလဒ်ကနေမြန်မာနိုင်ငံအပေါ်တက်ရောက်လာနိုင်တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။လက်ရှိအတန်ထွက်နေတဲ့အချိန်အထိကိုအမေရိကန်ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေတရားဝင်ထွက်မလာသေးပါဘူး။ဒါပေမဲ့ဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးတင်မောင်တန်းကအခုလိုသုံးသပ်ပြပါရယ်
။ရေဘူးအဖြစ်တော့ဆက်မှာနိုင်ငံရေးကိုတော့သိစိတ်ဝင်စားဖို့ဒါမှတရားကိုတော့စိတ်ဝင်စားရတယ်။တခြားနိုင်ငံတွေကိုလည်းဒီမိုကရေစီဖြစ်ပေါ်ထွက်တဲ့မှုနဲ့ပတ်သက်ပြီးတော့လည်းစိတ်ဝင်စားမှုနည်းတယ်။အဲ့တော့ဒီမိုကရက်ပါတီကဘိုင်ဒန်တို့ကတော့ကမ္ဘာမှာဒီမိုကရေစီဖြစ်ပေါ်ရေးကတည်းအလားတူအလေးပေးတဲ့ကိစ္စတစ်ခုဖြစ်တယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆိုလို့ရှိရင်တော့ဒီမိုကရက်ပါတီတံတားလောင်းဖြစ်တဲ့ဘိုင်ဒန်တက်လာတာကမြန်မာဒီမိုကရေစီရေးကိုအများကြီးအထောက်အပံ့ပြုလိုက်ပဲတင်တယ်လူခွင့်ရေးကိစ္စတွေမှာလည်းအထောက်အပံ့ပြုလိုက်ပဲလို့ထင်တယ်။
အဲ့တော့တကယ်လို့ဆရာပြောခဲ့သလိုပဲဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုင်ဒန်ကဒီသမ္မတဖြစ်လာပြီးအမေရိကန်အမအစိုးရအသစ်ဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းအလဲတွေကဘယ်လိုအပြောင်းအလဲတွေဖြစ်လာမယ်လို့ဆရာသုံးသပ်ပါလဲရှင
်။ယေဘုအာအဖြစ်တော့အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စကတရုတ်နဲ့ဆက်ဆိုင်ကိစ္စတစ်ခုရှိမယ်ဒေတာပဲမဟာပြောရရပေါ့။နောက်တစ်ခုကရခိုင်ရောက်ပိုင်းကိစ္စတစ်ခုရှိမယ်ပေါ့နော်။ဒေတာတွေမှာပြောရပြောရလို့ရှိရင်တော့တရုတ်ကိုပြန်ပြီးဟန်ချက်ချိန်ကြီးဖို့ဆိုတာကဒီမိုကရက်နဲ့ရီပပ်ဘလီကန်ကြားမှာတိတ်တော့ကွာဟာရှိလာမယ်မဖြစ်ဘူး။နောက်ခုစလုံးကအများသောအားဖြင့်မြန်မာနိုင်ငံကတရုတ်ဘက်တရုတ်ရင်ဝင်တဲ့ကိုရောက်သွားမှာစိုးကြတဲ့အတွက်ကြောင့်မလို့အဲ့ဒါကိုတနည်းနည်းနဲ့ပြန်လဲချိန်ကြီးဖို့လုပ်ကြတာလည်းရှိတယ်။အထူးသဖြင့်တရုတ်ရဲ့ဒီပတ်လမ်းပေါ့နော်ကိုပြန်ပြီးထိန်းကြီးဖို့အတွက်အိန္ဒိယနဲ့မြန်မာထိုင်းလင်းဆက်သွယ်ဆက်ဆံရေးပူပြီးကောက်အောင်ဆောင်ရွက်ဖို့လမ်းကြောင်းတွေပြန်လည်ချိန်ကြီးဖို့လည်းအဲစဉ်းစားနေတာစီစဉ်လာနေရှိတယ်လို့သိရတယ်ပေါ့နော်အဲဒါကတော့တရုတ်နဲ့ပတ်သက်ပြီးပြန်လည်ဟန်ချက်ထိန်းကြီးဖို့ပေါ့နော်မြန်မာနိုင်ငံကတော့တရုတ်ဘက်ကပါမတော့အတက်နိုင်ဆုံးအဲပြန်လည်ပြီးတော့လုပ်ငန်းစီစဉ်နေချပြီးဆောင်ရွက်လိမ့်မယ်လို့ယူဆရတယ်ဒါကထရမ့်နဲ့ဘိုင်ဒန်နဲ့ရောက်စလုံးကြားမှာတိတ်အကွာဟာတော့အရှိလာမယ်မထင်ဘူးရေဘူးအားဖြင့်ပြောရင်ထရမ့်မှာနိုင်ငံကြီးတွေရဲ့ပါဝါကိုပဲအဓိကထားတယ်နိုင်ငံငယ်တွေရဲ့အနေထားကိုသိပြီးတော့ထည့်သွင်းနေမရှိဘူးနောက်ရခိုင်ပြောပိုင်းကိစ္စပေါ့ရခိုင်ပြောပိုင်းကိစ္စမှာလူခွင့်ရေးနဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒါကလူခွင့်ရေးတောင်းဝန်တွေပူပြီးကြည့်နေမယ်အဲ့ဒီအတွက်လည်းအဲပံ့ပိုးမှုပို့ပြီးအပြည့်နိုင်စရာအကြောင်းရှိတယ
်အဲ့ဒါကဆရာဘိုင်ဒန်တကယ်လို့တက်လာခဲ့မယ်ဆိုရင
်ဘိုင်ဒန်တကယ်လို့ဒီမိုကရက်တစ်ပါဒီမိုကရက်တစ်သမ္မတလောင်းတက်လာခဲ့မယ်ဆိုရင်ဘိုင်ဒန်တက်လာခဲ့မယ်ဆိုလို့ရှိဒါပေမဲ့ဘိုင်ဒန်တို့ဟာပထဝီနိုင်ငံရေးကိုပို့ပြီးတော့စဉ်းစားတယ်နောက်ပြီးတော့ဒီပညာရေးဝန်ကြီးဌာနပေါ့ဌာနတွေရဲ့တက်ရောက်မှုကိုလည်းပို့ပြီးအလေးထားတတ်တယ်ထရမ့်ကလည်းလည်းခက်လိုက်မယ်အလုံးလုံးရတာလည်းခက်လိုက်မယ်ဒီမြန်မာသူဘယ်လိုရည်တည်မလဲဆိုတာလည်းပြောဖို့ခက်လိုက်တယ်ရေဘူးရအဖြစ်တော့နော်ထရမ့်ကဒီဘွတ်စတန်ကိုစန့်ကျင်တဲ့စိတ်စုံတရားရှိတယ်ဆိုတဲ့အတွေ့အကြုံမလို့နော်ဒီပုံမှာချင်းဝင်ရှာပြောင်းသွားမလားလို့စဉ်းစားချက်တွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာကြတော့ပုဂ္ဂိုလ်ရေးအဖြစ်ပြောလို့ရှိရင်ဆော်ဒီအာရေဗျတို့ပထေကြီးတွေနဲ့ဆက်ဆံရေးကလည်းထရမ့်မှာတော်တော်ကောင်းကောင်းမွန်မွန်ရှိနေတယ်။အဲ့တော့အဲ့ဒီနိုင်ငံတွေရဲ့ဆက်ဆံရေးတွေကိုပြန်ကြည့်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရေးဆက်ဆံမှုချမ်းသာကြွယ်ဝမှုရဲ့ဩဇာကြီးရတဲ့ကပို့ပြီးတော့အနောက်နိုင်ငံဆုံးဖြတ်ချက်တွေပုံမှာပို့ပြီးတက်ရောက်တတ်တာတွေ့ရတယ်။အထူးသဖြင့်ထရမ့်လိုမျိုးမျိုးမှာတက်ရောက်တယ်လို့ထင်တယ်နောက်ချက်ဆက်လက်စဉ်းစားမှုကမြန်မာနိုင်ငံရဲ့အရေးအပြောင်းအရေးအပြောင်းကအဲပြီးခဲ့တဲ့အတိတ်ကိုခြေခံပြီးစဉ်းစားမယ်တပ်ပတော်ရဲ့အနေထားတွေကိုလည်းပြန်ထက်တွေ့မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဟာနောက်ဆုတ်သွားဖို့အလားအလာမရှိဘူးလို့မပြောနိုင်ဘူးဒါကြောင့်မို့အားလုံးကိုခြုံပြီးပြောမယ်ချက်လုံးချက်ကိုခြုံပြီးပြောမယ်မြန်မာဒီမိုကရေစီအရေးအထူးထက်တမရောရဲ့အနေထားနံပါတ်1တရုတ်ရဲ့အနေထားရခိုင်ပြောပိုင်းကိစ္စတွေအားလုံးသုံးချက်လုံးကိုချိန်ပြောမယ်ဆိုလို့ရှိရင်တော့ဒီမိုကရက်တစ်ပါတီရဲ့သဗ္ဗတလောင်းတက်လာတာမြန်မာနိုင်ငံအတွက်ပူပြီးကောင်းနိုင်မယ်လို့ထင်တယ
်။ဟုတ်ကဲ့ပါဆရာ။နောက်တစ်ချက်ထပ်မေးချင်တာကအခုဒီအမေရိကန်မှာလုပ်နေတဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မြန်မာရဲ့စိတ်ဝင်စားမှုပေါ့နော်။ဆရာအနေနဲ့ဒီရွေးကောက်ပွဲပေါ်မှာမြန်မာပြည်ကနေပြီးဘယ်လောက်စိတ်ဝင်စားရလို့ဆရာအနေနဲ့အမြင်လဲ။နောက်တစ်ခုကဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေမြန်မာပြည်မှာလည်းမကြခင်မှာဒီနိုဝင်ဘာ6ရက်နေ့ဆိုရင်ဂျပန်အတွင်းမှာပဲဒီရွေးကောက်ပွဲကျင်းပတော့မယ်လေ။ဆိုတော့ဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေရောဘယ်လိုမျိုးအတုယူစရာတွေရှိတယ်လို့ဆရာအနေနဲ့မြင်ပါလဲရှင
်။အတုယူရဲဆိုတာအထက်ပေါ့နော်။ဟိုကျွန်တော်တို့ကနိုင်ငံလေးကိုအတူယူရမယ်လို့ဆိုလို့ချင်တာမဟုတ်ပါဘူး။ဒါပေမဲ့အရေးကြီးတာကတော့ရေကောက်ပွဲတစ်ခုကိုငြင်းငြင်းချမ်းချမ်းတည်ကြည်ငြိမ်ငြိမ်နော်မျက်မျက်တာတာနဲ့ဖြတ်တန်းဖို့ပါပဲ။ဒီချက်တွေလှုပ်ဆောင်နေနေရမှာတော့တော်တော်လေး အကောင်းမလားတွေ့ရတယ်မြန်မာနိုင်ငံမှာလည်းအဲ့လိုလှုပ်ဆောင်ခဲ့တာကောင်းပါတယ်2015ရွေးကောက်ပွဲဆိုရင်ဒါရွေးကောက်ပွဲမှာတော်တော်မြတ်မြတ်လာတာတော်တော်လှုပ်ဆောင်သွားတာပေါ့နော်ဒါသူတော်လည်းအလုပ်ကန်ကြတဲ့လူတွေမှာအုပ်ချုပ်ရေးအတွေ့အကြုံမရှိသေးတာကြောင့်မလို့ကလည်းတချောင်းပေါ့နော်နိုင်ငံကြီးအမြင်ရတယ်ရွေးကောက်ပွဲကော်မရှင်ကိုကြည့်ရတယ်နိုင်ငံကြီးမြင်အားနည်းတယ်ဆိုတာအထူးသဖြင့်လူလတ်ဆိုပြောဆိုခွင့်နဲ့ပတ်သက်ပြီးတော့အခြားသောပါတီတွေကိုစင်ဆာဖြတ်ချင်တာကျွန်တော်တို့အရင်တော့စာပေသမားတယောက်အနေနဲ့ပြောရင်ကျွန်တော်တို့စာပေကင်ပေတိုင်းလို့ခေါ်တာပေါ့ခုကကော်မရှင်ကကင်ပေတိုင်းလို့လုပ်ချင်တဲ့ဟာတွေကိုကျွန်တော်တို့ကြားရတယ်စိတ်ကောင်းဘူးအဲနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်တဲ့လုပ်ငန်းတွေကိုအလေးနဲ့သဘောပေါက်ဖို့အားနည်းတယ်လို့ထင်တယ်နိုင်ငံတကာရံမုံဝင်စီးစင်းမှုတွေကိုနားလည်မှုအားနည်းတယ်လို့ထင်တယ်။အဲ့ဒီအဖွဲ့ရဲ့အဲ့ဒီလိုစောင့်ကြည့်မှုရဲ့နိုင်ငံရေးသက်ရောက်မှုနိုင်ငံရေးသဘောတဘာဝဘလောက်ကြီးမားတယ်ဆိုတာကိုနားလည်မှုအားနည်းတယ်လို့ထင်တယ်။ဒါတွေကိုအလေးထားတော့မှမသိပဲနဲ့ကော်မရှင်ကနိုင်ငံရေးအရာမချိန်နိုင်ခဲ့တာကတော့အကြီးကျယ်အားနည်းမှုလို့ဒီမှာရွေးကောက်ပွဲအဒီနည်းရွေးကောက်ပွဲကိုမပြုဝေဖန်ရမှာပဲ
မြန်မာနိုင်ငံရဲ့တုံးတက်သူဥတမောင်တန်းကိုကျွန်မဆုမြတ်မောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင
်အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာရေးလေးလာသူတွေရဲ့တုံးတက်ချက်ကိုလည်းကြည့်အောင်ပါအရင်ဆုံးတော့မြန်မာရေးလေးလာသူဒေါက်တာရန်မျိုးသိန်းကဒီအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့ပေါ့အခုဒီရွေးကောက်ပွဲကနေပြီးတော့ဘယ်လိုသက်ရောက်မှုတွေရှိလာနိုင်မလဲအခုလို့တုံးတက်ထားပါတယ
်ဒီတရုတ်နိုင်ငံရဲ့နော်ဒီအာရှဒေသမှာအာတဖြည်းဖြည်းမြင့်တက်လာနေတဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်မဲ့เนาะအမေရိကန်ရဲ့အင်ဒိုပစိဖိတ်ဘူဝါဒပိုင်းကတော့เนาะအပြောင်းလဲမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။အဲဆိုလိုချင်တဲ့သဘောကတော့เนาะဘသူပဲနိုင်နိုင်เนาะအမေရိကန်အစိုးရတဲ့ဟာเนาะဒီအရှေ့တောင်အာရှနိုင်ငံတွေเนาะအရှေ့အာရှနိုင်ငံတွေနဲ့တောင်အာရှနိုင်ငံတွေနဲ့ပုံပြီးတော့ထိတွေ့ဆက်ဆံလာမယ်။เนาะမဟာဗျူဟာမျိုးပုံပြီးတော့ထိတွေ့ဆက်ဆံလာပြီးတော့တော့သူရဲ့ Indo Pacific ဘူဝါဒကိုပို့ပြီးအားကောင်းအောင်တော့လှုပ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အဲ့တော့အဲတကယ်လို့ဟုတ်လားဒီသမရထရမ့်ပဲပြန်နိုင်မယ်ဆိုရင်တော့ဟုတ်လားခုနပြောသလိုကျွန်တော်တို့ data တွင်းနဲ့ထိတွေ့ဆက်ဆံမှုပို့လှုပ်လာမှာပါ။အဲ့ဒီအပြင်ဟုတ်လားဒီတရုတ်နိုင်ငံကိုထိန်းချုပ်မဲ့เนาะဘူဝါဒဘိုင်းတွေလုပ်ငန်းစီဘိုင်းတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်နဲ့ပေါ်ဆောင်လာမယ့်သဘောမျိုးတွေ့ရပါတယ်။အတူတူလေးပဲဟလာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့တိတ်ပြီးတော့ဟလာဟိုကြီးကြီးမားမားပြောင်းလဲလာဖို့အလားအလာနည်းတယ်လို့မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ဟလာဟိုစီးပွားရေးဘိုင်းမှာအထီးတွေ့ဆက်ဆံမှုတွေမြင့်တက်လာနိုင်တယ်နိုင်ငံရေးဘိုင်းမှာအထီးတွေ့ဆက်ဆံမှုတွေမြင့်တက်လာနိုင်တယ်သို့တော်လည်းပဲဟလာဟိုကျွန်တော်တို့တမရအိုဘာမားလက်ထက်တုန်းကဆက်ဆံရေးပုံစံမျိုးပြန်ရောက်ဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ
်။ ISP မြန်မာရဲ့သုတေသနဌာနဒုတိယတာဝန်ခံမက်ခင်ဂျော်ကြီးကလည်းအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့ရိုက်ခတ်နိုင်ရည်တွေကိုဘုလို့သုံးသပ်ထားပါတယ်
။ဟိုထရမ့်ရဲ့ဟိုဒီဒီကဲဟိုဒီဟိုငန်းနေပြမယ်ဆိုတော့အမေရိကဖရက်စ်လို့ပြောအမေရိကအကျိုးကြည့်နေအမေရိက make america great again လို့ပြောရပေါ့နော်။ဒါပေမဲ့ဖြစ်ချင်တော့ဒီအမေရိကဒီပြီးခဲ့တဲ့ဟိုသူ့ရဲ့သူ great ဖြစ်ခဲ့တာသူဒီကြီးကျယ် super power ဖြစ်ခဲ့ရသည်အမေရိကန်ကခုရဲ့အကျိုးစီးပွားကိုလည်းမဟုတ်ဘဲနဲ့တကဘာလုံးနဲ့ဆိုင်နေမှာဦးစီးဦးဆောင်ပြုခဲ့လို့ဒါသူ့ကိုဟိုဒါအမေရိကန်နိုင်ငံကောင်းလိုက်တာဆိုတဲ့ဟာမျိုးတကဘာလောက်မော့ကြည့်ကြတာကိုတစ်ဖက်ကလည်းသူ့အကျိုးစီးပွားကိုကြည့်ရကိုပဲကြည့်ရတဲ့ကြိုင်နဲ့ကြည့်ရတဲ့အချိန်မှာကြအမေရိကန်ရဲ့ဦးဆောင်ကိုခန့်ခန္ဓာတဘာလုံးဆိုင်ရမှာဆိုရင်ဆက်မလက်မှာတော်တော်ကြဆင်းလာတာကိုတွေ့ရပါတော့အဲ့တော့ကျွန်မထင်တယ်ဒီဂျိုးဘိုင်ဒန်တို့သမရဖြစ်ခဲ့မယ်ဆိုလို့ရှင်တော့ဒီအခန်းကဏ္ဍပေါ့နော်ဒီပို့ပြီးတော့မှ value oriented ပြန်ဖြစ်လာမယ်ဟလာနော်အမေရိကန်ဂျိုးစီးပွားတယ်မဟုတ်လားကြက်ကဘာမဟာဘိနဲ့ပြန်ဆက်သွယ်လာမယ်နိုင်ငံက institution နေနဲ့ပြန်ဆက်သွားပါမယ်အမေရိကန်ရဲ့တောင်းဆောင်မှုခံခံနာနေဆိုလို့ရှင်တော့အဓိကကကျွန်တော်ကနေဒီ coordination ပေါ့နော်ဒီဟာပြန်တောင်းလာမယ်ဆိုလို့ရှင်တော့ပြန်ပြီးတော့ခေါင်းဆောင်ဒီဟိုဒီ covid ကိုရင်ဆိုင်တဲ့ခါမှာသူနောက်ထပ်မူဝါဒတစ်ပြီးပေါ်ထွက်လာပေါ်ထွက်လာနိုင်ပါလိမ့်မယ်ဒါပေမဲ့တစ်ဖက်ကကြောက်လဲဒီဒီဒီကလာမှာ harm is already done လीဒီလက်ရှိအမိုက်ဒီဒီချက်ချင်းလည်းငင်းရင်ပေါ်စီတခုခါချက်ချင်းလည်းပြောင်းလဲဖို့တော်တော်ခက်ပါလိမ့်မယ်ပေါ့နော်အဲ့တော့ဒီအခြေအနေကိုတတ်တတ်ရရနဲ့ဘယ်လိုမျိုး transition လုပ်ရမလဲဆိုတော့ပြန်စောင့်ကြည့်ရမှာပေါ့နော်ဒါပေမဲ့ move around ဘိုင်းဆိုင်ရာနဲ့ coordination ဘိုင်းဆိုင်ရာမှာဆိုလို့ရှင်တော့ကျွန်မဟိုပေါ့နော် ဟိုပို့ပြီးတော့မှဥဆောင်မှုခံကနေပြန်ပြီးတော့ဖြစ်လာနိုင်မယ်အဲ့လိုနိုင်ငံတကာနဲ့ပို့ပြီးတော့မှပို့ပေါင်းဆောင်ရလာနိုင်မယ်ဆိုလို့ရှိရင်တော့ဒါပို့ကောင်းတဲ့ဒီမှာတော့အလားအလာမြင်ရနိုင်တယ်လို့ယူဆရပါတယ်ရှင်ဟု
တ်ဒါကတော့ ISP မြန်မာသုတေနဌာနရဲ့ဒုတိယတာဝန်ခံမခင်ငင်ကျော်ကြီးနဲ့အဲမြန်မာရည်သေးတာသူဒေါက်တာရန်မျိုးသိန်းတို့ရဲ့အမြင်တွေကိုနားဆင်ကြရတာဖြစ်ပါလေ
မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်တက်မတော်ကဝေဖန်လိုက်တဲ့အပေါ်မှာအစိုးရတာဝန်ရှိသူတွေကဒီကနေ့ပဲတုံ့ပြန်လိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမေခပါ။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်အပေါ်တမရယုံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်တာပါ။တက်မတော်ရဲ့ထုတ်ပြန်ချက်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းရဲ့မကြသေးခင်ကတွစ်ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေဟာဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိဘူးဆိုပြီးတမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်
။တမရရဲ့ထုတ်ပြန်ချက်တမရကာကွယ်ရေးဦးစီးချုပ်နဲ့ Popular Magazine တို့တွစ်ဆုံမေးမြန်းခန်းမှာပြောကြားချက်တွေကဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေများရဲ့အနှစ်သာရနဲ့ကန့်ညီမှုမရှိပါဘူး။
တနင်္လာနေ့ကထုတ်ပြန်လိုက်တဲ့တက်မတော်ရဲ့သဘောထားကြေညာချက်မှာတော့နှွေးမှာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြင်ဆင်မှုတွေဟာလုံလောက်မှုမရှိဘဲအားနည်းချက်တွေတွေ့ရပြီးနောက်ဆက်တွဲရလဒ်တွေအတွက်အစိုးရအနေနဲ့တာဝန်ခံရမယ့်အကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်တွေနဲ့ကတ်ယောဂါကာလကျင်းပမယ့်ရွေးကောက်ပွဲမှာယောဂါထိန်းချုပ်ရေးအစီအစဉ်တွေအားနည်းနေတာကြောင့်နောက်ဆက်တွဲစိုးကျိုးတွေရင်ဆိုင်ရနိုင်တယ်လို့လည်းတတိပေးပြောဆိုထားပါတယ်။တမရယုံပြောခွင့်ရဦးစော်ထေးကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆောင်ရွက်ရမှာအားနည်းချက်တွေနဲ့ပတ်သက်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအတိအမှတ်ပြုလက်ခံခဲ့ပေမဲ့အခက်အခဲကြားကဆောင်ရွက်နေရတာဖြစ်တဲ့အကြောင်းကပဲပြောဆိုသွားခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းတာလိုတော့တဲ့အချိန်မှာပဲတမရနဲ့အစိုးရကြားအပြန်အလှန်ပြောဆိုမှုတွေကြောင့်ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်နိုင်ငံရေးလှလသုံးသက်သူတဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မိတယ်လို့သူကပြောဆိုလိုက်ပါတယ
်။တက်ကလည်းအခု UEC ကိုထောက်ပြပြီးတော့အစိုးရကိုဝေဖန်နေတဲ့ကိစ္စကတစ်ဖက်နဲ့တစ်ဖက်နဲ့အတင်းမှာလာလို့ရှိရင်အခြေခဲတွေပေါ့နော်နှစ်ဖက်ကြားမှာအဲ့လိုအခြေခဲတွေရှိနေတယ်ဆိုလို့ရှိရင်နောက်2020ပြီးလို့အစိုးရဆုံးအာဏာသိမ်းတဲ့အထိမရောက်တောင်မှပေါ့နော်။ဆိုတာဟိုအစိုးရဆုံးဖြစ်နိုင်တာကတော့အာဏာသိမ်းတာပေါ့ဗျာ။အဲ့ဒီအထိမရောက်ရင်တောင်မှတက်နဲ့နော်နိုင်အနိုင်ရတဲ့ NLD ပါတီကနိုင်ခဲ့မယ်ဆိုလို့ရှိရင် NLD ပါတီနဲ့ဂျားကဆက်ဆံရေးရတော့ဟိုကောင်းလာဖို့မမြင်ဘူးဗျနော်ဒီလိုပဲဟိုတကောင်းစင်းနဲ့မျက်ချေဆိုတဲ့ပုံစံမျိုးဖြစ်မှာအဲ့လိုဖြစ်မယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်တော့ငញ្ញမ်းရေးတိဆောက်တဲ့ကိစ္စတွေဘာတွေမှာတော့ဟိုအနှောက်ရှက်အဟန္တာဖြစ်နိုင်မယ်လို့ကျွန်တော်ကအဲ့လိုတွက်ပါတယ်ဗျ
သမရယုံပြောခွင့်ရဥစော်ထေးကတော့ရွေးကောက်ပွဲကျင်းပကနေမှအစိုးရနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ဝေဖန်မှုတွေချိန်ချောက်မှုတွေကိုတတိထားဖို့လိုတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဘာမက်ဆေ့ပေးခြင်းလဲဆိုတော့နမနိုင်ငံသားတွေအတွက်အထူးပဲအရေးကြီးတယ်။ပြည်သူလူထုကိုမက်ဆေ့ပေးလိုတာကတော့တင်ပြပါအတိုင်းကျွန်တော်တို့ဗျိုင်းသူတွေရွေးနိုင်တယ်။အဲ့တော့ကိုဆိုင်ရဆိုင်ရကဏ္ဍကနေပြီးတော့ဝိုင်းဝန်းပူးပေါင်းဆောင်ရွက်တာကြဖို့ဒီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲပြပြအောင်ချိန်ခိုက်လှုပ်ရှားမှုတွေကိုအထူးသတိပြုကြဖို့ပြီးရင်တော့နောက်ဆုံးကျွန်တော်တို့ရဲ့ဘန်းနိုင်ကတော့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအောင်မြင်မြင်ဖြစ်မြောက်ရေးတဲ့ဝန်ရံကြဖို့ပဲဖြစ်ပါတယ
်နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလ90ရေတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းချပေမဲ့လွတ်လပ်မြတ်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်တွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းချေတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်ရင်းပေးဖို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio season ni ko minute 6 nai ga ni 9 nai thi ne nya 9 nai ga ni 10 nai thi a chain ni ma be thau lwe pi ni ba de. Yong myin tan cha a season ni ko ro nei sin nya 9 nai ga ni 9 nai kwe thi paw ma set pi lo thau lwe pi ni ya ba. VOE ye thau lwe che de ko Radio ne Joru Slang no phin VOE Facebook sa myin na ma le na sin chi shu nai ma de shin. ဆရာနာစင်ညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစီရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘယ်ဟာကအရင်လာတဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီပေါ်မျိုးနဲ့ပြည်သူလူထုအမဟောင်းနဲ့ဖြစ်မြန်မာနိုင်ငံရေးသုံးသပ်ချက်တွေဖြစ်တဲ့ဥယျာဉ်ထွန်းနဲ့ကျွန်တော်ကြိုးစားဆွေးနွေးသုံးသပ်ထားပါတယ်ညနေကမှအရေးအယူသင်းစင်ကမြန်
ဒါမဲ့သုံးသပ်စုတချို့ကတော့ဒီ2018ခုအချိန်ကဥပဒေကြီးဘင်းလင်းအမျိုးသားပြန်လည်စစ်မြန်ရေးအတွက်အတားအဆီးကြီးဖြစ်နေတယ်လို့ယူဆနေကြတာပါဒီကိစ္စနဲ့ပတ်သက်ပြီးဥယျာထွန်ဟာသူ့ရဲ့အမြင်ကိုအခုလိုစတင်ရှင်းနေပါတယ်ဟုတ်ကဲ့ခင်ဗျာဦးသိန်းစိန်ပြောသွားတဲ့ဒီမိန်ကွန်းတို့လေးကိုနားထောင်ကြည့်လိုက်တဲ့အခါမှာသူကပြောခြင်းနဲ့လက်တွေ့နိုင်ငံရေးဖြစ်စဉ်ကတော့ ဒီမိုကရေစီဖက်ဒရယ်စနစ်ဖြစ်အောင်အဲ့ဒီပုံစံမျိုးဖြစ်အောင်ပြင်ဖို့လိုတယ်ဆိုတဲ့ဟာကိုသူကအသိမှတ်ပြုပြီးပြောသွားတယ်သို့တော်အဲ့ဒါကိုသွားဖို့အတွက်ကအမျိုးသားရင်ကြားစေရေးရှိဖို့လိုတယ်လို့ပြောလိုက်တဲ့အခါကျတော့သူပြောတဲ့မျိုးသားရင်ကြားစေရေးဆိုတာရဲ့အဓိပ္ပာယ်ကိုကျွန်တော်နားလည်ကြည့်ရသလောက်တော့အစိုးရနဲ့တက်မတော်နောက်တစ်ခါအတိုက်ခံပါတီနိုင်ငံရေးအင်အားစုတွေက ညှို့ဖို့လိုတယ်ညှို့ပြီးတဲ့အခါကျတော့ဒီတိုင်းပြည်လုံးငြိမ်းချမ်းရေးကိစ္စအတွက်ကိုအမြင်တွေသဘောထားတွေအရင်ညှိတင့်တယ်တူညီတင့်တယ်လို့ပြောတဲ့အဓိပ္ပာယ်မျိုးဟိုယူဆပါတယ်ဗျအဲ့တော့ကျွန်တော်တို့နားလည်တဲ့အမျိုးသားညှိချင်ရေးဆိုဒီမှာကြတော့လက်နက်ကင်တိုင်းသားအင်အားစုတွေကိုလည်းကျွန်တော်တို့ကထက်တွေ့ထားတယ်အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးမရမချင်းကျွန်တော်တို့ကအမျိုးသားညှိချမ်း င်သာအဖွဲ့တွေနဲ့ငញ្ញံရေးရဖို့ကိုပဲအဲ့ဒီခြေလမ်းကိုလှမ်းနိုင်ဖို့ကိုပဲကိုအချင်းချင်းညီညွတ်ရမယ်ဆိုတော့တက်မတော်နဲ့အစိုးရကြားမှာတူညီတဲ့အမြင်တွေရှိဖို့လိုတယ်ဒီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ပြင်သင်းပြင်လိုက်တာတွေပြင်ဖို့အတွက်ညီနိုင်ဖို့ဟိုသဘောထားတူညီမှုတွေလိုတယ်လို့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်လိုက်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့တက်မတော်နဲ့အစိုးရကြားသဘောထားတူညီဖို့ညှိနှိုင်းဖို့ဆိုတာလည်းပဲဖွဲ့စည်းပုံမှာလုပ်ထားတဲ့ပုံစံကတော့နည်းနည်းအစိုးရနှစ်မျိုးစင်ပြိုင်ဖြစ်နေအောင်လုပ်ထားတဲ့ပုံစံဖြစ်မနေဘူးလားတက်မတော်ကိုအာဏာပေးထားတာတို့နောက်ပြီးတော့တက်မတော်မှာစွတ်တော်ကုစရေးနေရာမှာသူတို့ရွေးကောက်မခံရမယ်တက်မတော်ကနေရာယူထားတာတို့နောက်ပြီးတော့အရေးကြီးတဲ့ဌာနတွေလူပိုင်ခွင့်နဲ့အများကြီးပေးထားတာစီးပွားရေးစီမံခန့်ခွဲခွင့်စသဖြင့်ပေါ့လေအကုန်လုံးလုပ်နေတာကိုဖွဲ့စည်းပုံကတစုံတရာမှမပြုတ်ပြင်းမနဲ့အဲဆူမျောမှန်းတဲ့တက်မတော်နဲ့အစိုးရကြားပြန်လဲရင်ကြားစီရင်မျိုးသားပြန်လဲစီမံရေးဆိုတာဖြစ်နိုင်ပါ့မလားခင
်ဗျာဒါကတော့သူဒီဦးစီးခဲ့တဲ့2015အစိုးရအဖွဲ့နဲ့2015 2020အစိုးရအဖွဲ့နှစ်ခုကြားရဲ့ထူးခြားချက်ပေါ့နော်ထူးခြားချက်မတူညီချက်ကိုပြောမယ်ဆိုရင်တော့သူဦးစီးခဲ့တဲ့2015တုန်းကကျွန်တော်တို့ဒီငញ្ញရေးဆွေးနွေးပွဲမှာပြောခြင်းဆိုခြင်းသဘောတူခြင်းတဲ့ဟာတွေကတူပြီးရင်တက်ကလည်းပြီးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျာဥပမာအားဖြင့်သူပြောတဲ့အထက်မှာလည်းပါပါတယ်သူတို့ဟာအပြောင်းလဲလုပ်ဖို့အတွက်မိမိကိုယ်ကိုယ်လည်းအပြောင်းလဲဒီအမြင်ယူဆတွေပြောင်းလဲခဲ့ရတယ်လို့သူဝန်ခံသွားတယ်အဲ့ဒီအထက်မှာကျွန်တော်တို့သိထားတဲ့အချက်တစ်ချက်ကအရေးကြီးတဲ့အချက်တစ်ချက်ကဖက်ဒရယ်စနစ်ဆိုတာကိုလက်ခံသဘောတူရဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်လို့ तू ကနားလေသဘောပေါက်ပြီး तू လက်ခံလိုက်တဲ့အခါမှာတက်ကိုလည်းဒီလက်ခံလာအောင်ဟိုဒီကျွန်တော်တို့အာယုံစိုက်ပြီးတော့ပေါ့နော်ဂိမ်းစိုက်ပြီးတော့ဒီဖြောင်းပြရတာတိမ့်သွင်းရတာပြောဆိုစီယုံရတာကြီးကြီးမားမားအခက်ခဲတွေ့တယ်လို့မကြားရဘူးပြောချင်တဲ့သဘောက तू ပြီးရင်ပြီးတယ်ပေါ့နော် तू ပြောလိုက်တာနဲ့နောက်ကတက်ကလည်းလိုက်ပြီးတော့သဘော तू လက်ခံပေးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒီ NLD အစိုးရလက်ထက်မှာကြတော့အဲ့ဒီလိုမဟုတ်ဖဲနဲ့အနေဒီအစိုးရအနေနဲ့ကလည်းရှေ့ကနေပြီးတော့ initiative လုပ်ပြီးတော့အခါကြတော့အမြင်သဘောထားတစ်ခုခုကိုတင်ပြတဲ့အနေအထားမျိုးမရှိဘဲနဲ့ဆွေးနွေးပွဲမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတပ်မတော်နဲ့နော်ဆွေးနွေးညှိနှိုင်းရင်းမှသဘောတူတဲ့ကိစ္စပေါ်မှာပဲဒီအတည်ပြုပြီးတော့ချမှတ်တဲ့အနေအထားမျိုးဖြစ်တဲ့အခါ ဘလို့တွေ့ရတယ်လဲဆိုတော့တက်ပေါ်မှာအစိုးရကဩဇာမရှိတယ်လို့ပေါ့နော်အဲ့ဒါလို့ကျွန်တော်တို့အပြင်ကလေ့လာလို့ရပါတယ်တိုင်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းအဲ့ဒါလို့ခံစားရတယ်တက်နဲ့ဒီအစိုးရနဲ့ကြားမှာသဘောထားတွေမတူညီဘူးအမြင်တွေကွဲလွဲနေတယ်သူတို့ချင်းမညီတဲ့အတွက်ကြောင့်မလို့သူတို့မှလည်းဘလို့လှမ်းရမလဲဆိုတာအခက်အခဲဖြစ်တယ်ဆိုတော့ပြောဆိုမှုတွေကြားရပါတယ်ဗျ
ဟုတ်ကဲ့ပါဗျာအဲ့ဒါကြောင့်လည်းဖြစ်အောင်ဦးသိန်းစင်အစိုးရကတက်မတော်ကကြောထောင်နောက်ခံပြထားတဲ့ပါတီတက်ကင်ဖွံ့ဖြိုးရေးဆိုတာလည်းပဲနောက်ပြီးတော့သူကလည်းတက်မတော်ဒီကဲတယောက်ကနေပြီးလာခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အခုဆိုရတဲ့မတူးပေါ်ကြရတော့သူတို့ကပို့ပြီးတော့နှိမ့်ရလွယ်တယ်ဆိုတော့မဆမ်းဘူးပေါ့ဆိုတော့ကျွန်တော်မိလို့ကအခုအစိုးရနဲ့အဲ့လိုနှိမ့်မှုဆိုတော့ဖ
တော့သူကအဲ့ဒီအမျိုးသားယဉ်ကြားစစ်ရေးဆိုတဲ့ဥစ္စာကအစိုးရရဲ့တက်မတော်ရဲ့နောက်တခြားပါတီတွေပေါ့အထူးသဖြင့်တော့ USCP လို့ပါတီကြီးတွေပေါ့နော်လွတ်တော်တဲ့ရောက်တဲ့ပါတီကြီးတွေအဲ့ဒီလိုပါတီကြီးတွေကနိုင်ငံရေးအမြင်အထူးသဖြင့်တော့နိုင်ငံရေးအတွက်သွားချီတက်တဲ့လမ်းမှာအမြင်သဘောထားတွေတူညီကြလို့ရှိရင်ကောင်းတယ်အဲ့လိုရအောင်ကြိုးစားစေချင်တယ်လို့ပြောတာပါရနိုင်မရနိုင်ဆိုတာတော့ဟိုသူပြောမသွားဘူးပေါ့လေဒါပေမဲ့သူညော်မှန်းတာကဒီလိုအခြေအနေမျိုးတည်ဆောက်တိုင်းမှသာလဲဒီငញ្ញိုင်းအတွက်ဆွေးနွေးတဲ့အခါမှာလဲမြ мян ဆန်းဆန်းဖြီးဖြီးရောက်ရောက်နဲ့အဲဒီခီးရောက်မယ်ဆိုတဲ့သဘောမျိုးကိုပြောသွားတာလို့ကျွန်တော်နားလည်ပါတယ်ဗျာ
ပြောသွားတဲ့အထက်မှာတောင်းယူခဲ့အစိုးရလက်ထက်တုန်းကတိုင်းပြည်ရဲ့အခြေအနေဟာဘယ်လိုတိုးတက်ခဲ့ရဲစီးပွားရေးသတင်းလွလခွင်းစသဖြင့်ပေါ်လာအများကြီးပြောသွားပါတယ်စီးရင်စရာထောက်ထားတွေနဲ့ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်ဒီခါဘာသွားသတိရလဲဆိုတော့တလောတုန်းကပဲ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောပါတယ်သူတို့အစိုးရရဲ့ပထမနှစ်နှစ်သုံးနှစ်တာကာလဟာတဲ့လွန်ခဲ့တဲ့အစိုးရလက်ထက်ကကြံရိတ်ခဲ့တဲ့အစုတွေကိုဆင်းနေရတာနဲ့ကိုအချိန်ကုန်သွားတယ်လို့ဆိုပါတယ်ဆိုဒီကန်ကုကလည်းနိုင်ရှင်စဉ်းစားသေးလို့ပါတယ်ဦးသိန်းစင်ဆွဲလက်ထက်ကအရှုံရှင်းနဲ့အများကြီးထားခဲ့သလားသူတို့မို့အခြေအနေတော်တော်လေးကောက်အောင်ထားခဲ့သလားအနေရီကဒီအထုပ်တွေကိုဖြစ်ရှင်းနေရတဲ့အချိန်တော်တော်ကုန်ခဲ့တယ်ဆိုတော့ဘလောက်မှန်ကန်နိုင်ပါစေအဲ့ဒီကုနိုင်ရှင်ကြီးနဲ့သုံးသပ်ပါဦးဟု
တ်ကဲ့ဗျာကျွန်တော်တို့ဒီ2010 2015တွတ်တော်ကိုယ်စားလှယ်ဘဝမှာတွေ့ခဲ့တဲ့အတွေ့အကြုံတွေရပြောမယ်ဆိုရင်တော့ဒီဦးသိန်းစင်ပြောခဲ့တဲ့အချက်လက်တွေတရားတွေကလည်းမမှားဘူးလို့ကျွန်တော်တို့ယူဆပါတယ်တခါတော့ဒေါ်အောင်ဆန်းစုကြည်ပြောတဲ့ကိစ္စတွေကလည်းဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာတဲ့အချိန်မှာအရင်အရှုပ်တွေကိုရှင်းနေရတဲ့အတွက်ကြောင့်မလို့အလုံးမတင်ခဲ့ဘူးလို့ပြောတဲ့ကိစ္စကလည်းမမှားလောက်ဘူးလို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုတော့မူလ2010တုန်းကအစိုးရတွင်ကိစ္စတွေရတယ်ဒီတဲ့ပိုဆိုးတယ်ကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်တချို့ဒီတိဆောက်ရေးလုပ်ငန်းတွေပဲဖြစ်စေဆယ်တိဆောက်တဲ့ကိစ္စတွေပဲဖြစ်စေတုံးထားတဲ့ငွေကြေးတွေကလည်းဗျံပရာဖြစ်နေပြီးတော့ကျွတ်တော်ကိုလာပြီးတင်တောင်းတဲ့ဘတ်ဂျက်တွေကတချို့ကိစ္စတွေဆိုလို့ရှိရင်လောက်ကင်ပြီးနေပြီကျွတ်တော်ကတော့မှခွင့်မပြုရသေးဘူးလောက်ကင်ပြီးနေတဲ့ဟာတွေကိုလာတောင်းနေတဲ့ဟာတွေလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်ဆိုတော့တော်တော်လေးကမောက်ကမဖြစ်နေတဲ့ဥစ္စာတွေကိုကျွန်တော်တို့လွတ်တော်ကလည်းကြီးကြပ်ဥသိမ်းစင်ရင်ဆိုရကလည်းမိမိကိုယ်ကိုသူဆိုရအခွက်ကိုယ်တိုင်ပြင်သင့်ပြင်လိုက်တာတွေပြင်အဲ့လိုပြင်လာတဲ့အတွက်ကြောင့်မလို့တုံးတရားတိုးတက်ကောင်းမွန်လာတဲ့အနေအထားရှိခဲ့တယ်လို့ကျွန်တော်ကတော့ယူဆတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့လွတ်တော်ထဲမှာဘလောက်ဒီကိစ္စတွေနဲ့ပတ်သက်လို့တိုက်ပွဲပြင်းထန်တဲ့ပြင်းထန်အငင်းကုန်တွေဖြစ်တယ်ဆိုတော့ကျွန်တော်တို့သိနေရတယ်အဲ့တော့ဒီ NLD ဆိုရတက်လာတဲ့အခါမှာအဲ့ဒီအခြေအနေကဥသိမ်းစင်ဆိုရပြည်ပြင်ပြောင်းလဲလှုပ်သွားတဲ့အခြေအနေတွေကဆုံးငန်းတိုင်မအောင်မြင်မပြီးဆုံးသေးတဲ့ကိစ္စတွေဖြစ်ဖို့များတယ်။ဒါကြောင့်မလို့အဲ့ဒါတွေကိုဒီနောက်ကျလာတဲ့ NLD အစိုးရကလက်စတတ်နေရတယ်ဆိုတော့ဟာကလည်းမှန်ပါတယ်ဗျာ။မှန်ပါလိမ့်မယ်။ဟု
တ်က
ဲ့။ဒါကြောင့်ဒီသူ့အနေနဲ့ဒီရှေ့ဆက်ရှိတဲ့ဖို့အတွက်ကအချိန်သိမ့်မရဘူးလို့တောင်းဆန်းစုကြည်ကပြောချင်တာဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့။နောက်သိချင်တာအဂီလိုက်စံကောမဒီရဲ့လောက်ရကိုချီးကျူးရတာပြောသွားတယ်သူတို့အစိုးရလက်ထက်မှာဘယ်လောက်ကင်တွယ်ခဲ့နိုင်တယ် အခုဆိုရတဲ့အထက်မှာရောအဂရီလိုက်စားမှုကိုဘလော့နင်းနေနိုင်ဆိုတာဘာမှနှိုင်းရှင်ပြောတော့မကြားလိုက်ရပါဘူးကျွန်တော်အဲ့ဒီကနှိုင်းရှင်ကြည့်စေချင်ပါတယ်ရထွန်းနဲ့နှိုင်းရှင်ပြပါအဂရီလိုက်စားမှုခင်တဲ့ခုပေါ်ရအ
ဂရီလိုက်စားမှုတိုက်ဖြည့်ရေးနဲ့ပတ်သက်လို့ကတော့ဦးသိန်းစင်အစိုးရရော NLD အစိုးရရောနည်းနည်းလုပ်ပုံကင်မှုလွဲနေတယ်လို့ကျွန်တော်အထင်နဲ့အဓိကအားဖြင့်တနိုင်ငံလုံးပို့အထက်ကနေပြီးတော့အောက်ထိဖြစ်နေတာဆိုတော့ပထမဦးဆုံးကျွန်တော်တို့ကဦးစားပေးတဲ့ကအစိုးရအဖွဲ့ဖြန့်ရှင်းဖို့အစိုးရအဖွဲ့တွေကပုံပုံတွေကလုံးဝတင်းစင်ဖို့ကိုလုပ်ရမှာ NLD အစိုးရလက်ထက်မှာတော့တတ်နိုင်သလောက်သူတို့လုပ်ခဲ့တယ်နောက်တိုင်းဒေသကြီးဝန်ကြီးချုပ်တွေဒီကိစ္စနဲ့ရည်ရွယ်ခံရတာတွေအထူးရှိတယ်ပေါ့အရင်ဦးသိန်းစင်အစိုးရလက်ထက်မှာတော့ဒီလိုတရင်ထွက်လာရင်ဒီလိုကိစ္စပေါ်လာရင်အနာပေးလိုက်တာတာဝန်ကနေပြီးတော့နှုတ်ထွက်ခွင့်ပြုလိုက်တာလောက်ပဲရှိတယ်။အဲ့တော့ဒီ NLD အစိုးရလက်ထက်မှာတော့ပို့ပြီးတော့ဒါကိုပြင်းထန်ထန်ဂရုတစိုက်လုပ်တယ်ဆိုတာတော့အဲကျွန်တော်တို့သတိထားမိတယ
်။ဟုတ်ကဲ
့ပို့ပြီးတော့လည်းကောင်းလာတယ်။သို့တော့အောက်ခြေအထိပို့တော့အရိကဒီတိုက်ဖြတ်ရေးလုပ်ငန်းစဉ်ကမရောက်သေးဘူးပေါ့နော်။ဒါကလည်းနောက်တစ်ဖြစ်မှအပေါ်မှာပြန်မနေနိုင်ပြီးမှအောက်ကိုဆင်းရမှာဖြစ်တဲ့အတွက်ကြောင့်မို့ဒါတော့ကျွန်တော်နားလည်ခွင့်လွန်နိုင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအချိန်10မိနစ်ကျန်ပါတယ်အဲ့ဒါကတော့ဒီရွေးကောက်ပွဲကပေါ်ထွက်လာနိုင်တဲ့မျောမှန်းနိုင်တဲ့အဓိကနိုင်ငံရေးမျောမှန်းချက်ကဘာလဲခင်ဗျာအမျိုးသားပြည်နယ်စစ်မြေးရေးအတွက်ကဘယ်လောက်ထိရှိဖို့ရွေးသွားနိုင်မယ်ထင်ပါလဲဒီရွေးကောက်ပွဲနောက်ပိုင်းမှာ
တကယ်လို့ NLD ကတပါတီတဲ့နဲ့သမရရွေးပြီးတော့အစိုးရပြန်ဖွဲ့နိုင်တယ်ဆိုရင်တော့ဒေါက်ဆန်းစုကြည်ကနေပြီးတော့အတိုင်းငံပုဂ္ဂိုလ်ဒီဥပဒေကြမ်းကိုတက်တန်းတိုးပြီးတော့ချက်ပြီးတော့ဥဆောင်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒီလိုသာ NLD တပါတီတဲ့အစိုးရဖွဲ့နိုင်လို့ရှင်တော့အပြောင်းလဲရထူးထူးခြားခြားဖြစ်လာလိမ့်မယ်လို့မထင်ဘူး။တိုးတက်မှုတွေကလည်းနှေးပွေးလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။တကယ်လို့အဲ့လိုမဟုတ်ဘဲနဲ့တိုင်းပြည်နှိမ့်နိုင်ပြီးတော့ဖွဲ့ရတဲ့အစိုးရမျိုးပေါ့နော်။ဦးသိန်းစင်ပြောတဲ့တိုက်တွန်းချက်အရဆိုလို့ရှိရင်တော့ NLD နဲ့အတိုက်ခံတီခံဖြိုးနဲ့လည်းပေါင်းပြီးတော့ညှိနှိုင်းပြီးတော့ဖွဲ့လို့ရတယ်ဆိုတော့သဘောမျိုးသူတိုက်တွန်းတယ်လို့ကျွန်တော်ယူဆပါတယ်။ဟ
ုတ်ကဲ့
အဲ့ဒါလိုမျိုးသားညီညွတ်ရေးအတွက်အဲ့လိုဖွဲ့နိုင်လို့ရှိရင်တော့အဲဒီကျွန်တော်တို့အသွင်အပြင်တစ်ခုထူးထူးခြားခြားအပြောင်းလဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဗျာ
ကျွန်ုပ်ဖြစ်စီတဲ့ယောဂပူမျိုးစားပေါင်းများစွာရှိတယ်လို့သိရပါတယ်။လေငါတဝိုင်းမှာကျွန်ုပ်ဖြစ်ခဲ့ပြီဆိုရင်ကင်ဆာယောဂဖြစ်တဲ့အထိတွန်းအားဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲကုသမှုတွေခံယူသင့်တယ်လို့အရေးပါဆိုင်ရာဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကအခုလိုကြံပေးပါတယ်
။ဟုတ်တယ်ဒီကျွန်တော်တို့လေငါကျွန်ုပ်ဖြစ်တယ်ဆိုတော့ခုနပြောသလို virus ပိုးချောင်းဖြစ်တာပေါ့နော်။ human papilloma virus ပေါ့ကျွန်ုပ်ပိုးချောင်းဖြစ်တယ်သူကကျွန်ုပ်ပိုးပေါင်းကအမျိုး300လောက်ရှိတယ်ပေါ့နော်။သို့တော့ဒီလေငါတဝိုင်းမှာဖြစ်တဲ့ကျွန်ုပ်ပိုးတွေမှာတော့ตัวตะชู่ဆိုလို့ရှိရင်လည်းဒီကြွက်နုအနေနဲ့ထွက်လာတဲ့ဟာမျိုးရှိတယ်တချို့ဆိုလည်းဒီဟိုကြားမှုလိမ့်မယ်အိမ်ကောင်းကင်ဆာဖြစ်တဲ့အဆင့်တီဖြစ်တဲ့ကြွက်နုပိုးတွေရှိတယ်ဒီအမျိုးသားဒစာထိတ်မှဖြစ်ပြီးတော့အဲကြာလာတဲ့အခါမှာကင်ဆာအဖြစ်ပြောင်းလဲတဲ့အဆင့်တီရှိတယ်လည်းကြွက်နုပိုးတွေလည်းရှိတယ
်လိင်ငါတဝိုင်းမှာဖြစ်တဲ့ကြွက်နုကိုကုသတဲ့နေရာမှာလိင်စင်းနဲ့ကုသတဲ့နီလန်းဟာအချိန်ကြာမြင့်လေးရှိတယ်လို့သိရပါတယ်ကုသချိန်တူဖို့ဆိုရင်ခွဲစိတ်ကုသတဲ့နီလန်းနဲ့လေစာနဲ့ဖယ်ထုတ်တဲ့နီလန်းတွေကိုအသုံးပြရလေရှိတယ်လို့ဒေါက်တာဝေယံဖြူကရှင်းပြပါဗျ
။ဒါမဲ့များသောအားဖြင့်ကျွန်တော်တို့လာပြတာကတော့ပုံမှန်ရိုးရိုးကြွက်နုတွေပဲပေါ့နော်။အဲသူတို့ကုသတဲ့အခါမှာကျွန်တော်တို့ကစားစည်းတော့အခုချိန်ထိတော့ကျွန်တော်သိသလောက်တိတ်အများကြီးတော့မရှိဘူး။စားစည်းတော့မရှိသလောက်ပဲပေါ့နော်။များသောအားဖြင့်သူကအာ destructive treatment လို့ခေါ်တယ်ပေါ့နော်။ဒီဖြစ်တဲ့အဖုဖြစ်လာတယ်ဆိုလို့ရှိရင်အဲ့အဖုကိုဖယ်ထုတ်ပြရတဲ့နီးတုံးနေပေါ့နော်အဲ့တော့ဘယ်လိုဖယ်ထုတ်မလဲဆိုကျွန်တော်တို့ကပထမဆုံးအရင်ဆုံးကတော့ကျွန်တော်တို့လိမ့်ဆေးတွေရှိတယ်ဒါအပြင်မှာလည်းလွယ်လွယ်ကူကူတော့ဝယ်လို့ရတယ်တချို့ဆေးတွေပိုတိုဖိုင်လင်းလိုခါမျိုးဆေးတွေဝယ်လို့ရတယ်နောက်တော့တချို့လိမ့်ဆေးရှိတယ်ကျွန်တော်တို့အင်မီကွီမော့လို့ခေါ်တယ်ကိုခန္ဓာသူကလင်းရတပတ်ကို2ရက်3ရက်အဲ့လိုလင်းရတယ်ပြီးတော့မှတဖြည်းဖြည်းနဲ့ကြွေကြသွားတယ်ပေါ့ကျွန်တော်ကတဖြည်းဖြည်းနဲ့ကြွေကြသွားတယ်သို့တော့အကြာကြီးလင်းရတယ်သူကလေ3လ6လအဲ့လိုမျိုးလင်းရတယ်ပေါ့နော်အဲတစ်ဖူးနှစ်ဖူးလောက်ဆိုလို့ရှိရင်တော့ပြဿနာမရှိဘူးတလို့လင်းရတာလေသို့တော့တချို့တိတ်များတယ်ပေါ့နော်နောက်တစ်ခုကကြတော့လေဒီလိန်ဆေးတွေတန်မခံနိုင်အောင်အဲ့ဒီလိန်ဆေးတွေကတစ်ခါလေကြမ်းဘေးရရေပြားတွေကိုနည်းနည်းစားသွားတာတို့လောင်သွားတာတို့ဒါမျိုးတွေရှိတဲ့အခါမလူလာအပ်တဲ့တခြားပိုးတွေဝင်တာမျိုးတွေလည်းကျွန်တော်တို့တွေ့ခဲ့ရပူတယ်နောက်တစ်ခုကနောက်တစ်ချက်ကကြတော့လူနာတွေနည်းနည်းအခုကမြန်မြန်ပျောက်ချင်တာသူတို့ရဲ့အဓိက concern ကလေကျွန်တော်တို့ရှိလာလို့ရှင်ဒါမြန်မြန်ပျောက်ချင်တယ်မြန်မြန်ရှင်းပြလိုက်ချင်တယ်ဒါဒါကြီးရှိနေတာသူတို့မကြိုက်ဘူးပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့ကဒီ destructive method လို့လည်းခေါ်တယ် surgical treatment လို့လည်းခေါ်တာပေါ့နော်အဲ့လိုမျိုးကြီးဆိုလို့ရှိရင်ကျွန်တော်တို့အာပုံမှန်ဆိုလို့ရှိရင်ဘာတွေလုပ်လို့ရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီခွဲခန်းထဲမှာဒီဒါသမီနဲ့ဖယ်လိုက်တဲ့နည်းရှိတယ် now the Kuadi, the true solution, a cryotherapy, look or E. K. gas nebo, no, a little bit of pale identity, a cousin or general dimasuno, Lisa, ne, pere, and now so same, now so a same, and don't need Lisa, ne, pere, bono.
Lisa ne kuda ni leh ha, nau sumbo kuda muni leh ni leh mat ku bawen pipi, ada je di leh miaji si elu, tada wian piu ga piu bare.
Aido, ho Lisa ne tachan ni leh ba gua leh suro, Lisa ye pertama uzung ada je karo tua precise pite, ajaan uti jare. Jenu sa tachu jenu dia ji de, tachu jenu dia ti de. Ai mama tachu jenu dia imetan uti la, uma jenu agang lau pe si de, ajaan tu ti li de, elu hamil jaro Lisa. เปียอตาริโอมาที่เบเนไอ้จွ่นโนผิดเนียลิโอเวติติจัจจะเผ่ทุบจิตเตบ่เนาะเอ้อล่ะปฐมตะเฉ็ดนอกตะคูก็โซลูชั่นตัวจွ่นโนสัวမျိုးอ่ะตู้ရဲ့ဒီအမြင့်လို့ခေါ်မယ်ပေါ့ကျွန်တော်တို့อ่ะဒီပိုးอ่ะဘေးဆဲလေးယာလို့ခေါ်တယ်အရေးပြားရဲ့အောက်လွာလောက်မှာရှိတယ်ပေါ့เนาะဘေးဆဲလေးယာဆိုအဲ့ဒါလေးကိုပေါင်ဖယ်ရလေးရှိတယ်အဲ့တော့ကျွန်တော်တို့ဖယ်တဲ့အခါမှာဟိုစူပါဖီရှယ်ဖြစ်လို့လ လာတာဖြစ်နိုင်တယ်အဲ့တော့လေဆာကအဲ့ဒီလိုမျိုးအတိမ်အနက်ကိုချိန်ဆတဲ့နေရာမှာလေဆာအင်မတန်ကောင်းတယ်နောက်တစ်ခုကဖြစ်တဲ့အဖုဖြစ်တဲ့ဒီကျွန်းလို့ဖြစ်တဲ့နေရာပုံမှာလည်းမူတည်ပြီးတော့လေဆာရဲ့ပြင်အားကိုကျွန်တော်တို့ကဟို detail adjust လုပ်လို့ရတဲ့အတွက်ကြောင့်ဘေးနာအသားကောင်းတွေကိုပျက်စီးမှုအင်မတန်မှနည်းပါတယ်
လေငါကျွတ်နှုတ်တွေဖြစ်ပေါ်ခံစားနေရပြီဆိုရင်လေဆက်ဆံအားနေတဲ့ဆင်ကူးဆက်လေးရှိတဲ့ရောဂါတွေကူးဆက်ခံရခြင်းရှိမှရှိကိုဆန်းသက်စစ်ဆေးတင်ပြီးကျွတ်နှုတ်တွေကိုလည်းထိရောက်တဲ့နေလန်တွေနဲ့ကုသနိုင်နေပြီဖြစ်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒီမှာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်သင်္ဂိုနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကကျင်းပခဲ့တဲ့ One Championship MMA တိုင်းပေါင်းစုံ Middleweight Champion တရကူလူပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသားအောင်လန်းအန်ဆန်ရှုံးပြီးတော့ Champion တရကူကိုဆွန့်လွတ်လိုက်ရပါတယ် Champion အောင်လန်းနဲ့စိန်ခေါ်သူ Ryanier Derrida တို့ထိုးသက်ကြတာမှာပထမအချီမှာပဲ Derrida ကအောင်လန်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ Derrida ကအောင်လန်းကိုနောက်ကနေအပိုင်ချုပ်ထားတာကြောင့်အောင်လန်းဟာဒေရီဒါရဲ့ချုပ်ကွက်မိပြီးတော့ရှုံးနေသွားတာဖြစ်ပါတယ်။ဒါကြောင့်အောင်လာဟာမီဒဝိတ်တန်ချန်ပီယံတရဖူကိုဆွန့်လွတ်လိုက်ရပြီးတော့ဒေရီဒါကချန်ပီယံဖြစ်သွားပါတယ်။အောင်လာကတော့ဒီပွဲရှုံးသွားပေမဲ့ဒီရှုံးကနေပြန်ပြီးတော့နှုတ်ထလာမှာဖြစ်ကြောင်းအားပေးတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပွဲပြီးမှသူ့ရဲ့ Facebook Page ကနေပြောထားပါတယ်။အဲဒီကပွဲမှာအောင်လာရဲ့အတင်းဖော်မာတင်ဂူရန်နဲ့ဖေဒဝိတ်တန်မှာအလဲထိုးခံရပြီးတော့ချန်ပီယံတရဖူကိုဆွန့်လွတ်ခဲ့ပါတယ်ခင်ဗျာ။ဘာသာဘောလုံးမကြီးမာရာဒေါနာအသက်60ပြည့်သွားပါပြီ။အာဂျင်တီးနားနိုင်ငံရဲ့ဂန်နွေးကစားသမားကြီးဒီယေဂိုအမန်ဒိုမာရာဒေါနာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကအသက်60ပြည့်သွားခဲ့တာပါ။မာရာဒေါနာအသက်60ပြည့်မွေးနေ့ကိုကမ္ဘာတစ်ဝှမ်းကဘောလုံးသမားတွေ၊နီးပြားတွေ၊ဘာဝဲတခြားအောက်သားသမားတွေကလည်းမွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်။ဘရာဇီးလ်ရဲ့ရေးသားဟောင်းရိုနယ်ဒီညိုကလည်းမာရာဒေါနာအတွက်မွေးနေ့ဆုမွန်ကောင်းတောင်းခဲ့ပြီးတော့သူဟာမာရာဒေါနာရဲ့နံပါတ်1ပရိသတ်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ရဇိုတိုက်စမူဟောင်းရိုနယ်ဒိုကတော့မာရာဒေါနာဟာသူ့ဘာဝဲလူတော်များများကိုအားကျအောင်လုပ်နိုင်ခဲ့တဲ့သူဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုစကားပြောလိုက်ပါတယ
်ဒီယေဂိုအမနိုဒေချဒေမင်းစ
်ဒီယေဂိုကျွန်တော်ခမည်းကိုတတိယရတယ်ခမည်းရဲ့အသက်60ပြည့်မွေးနေ့မှာမွေးနေ့ဆုတောင်းစကားပြောပြီးခမည်းကိုဂုဏ်ပြုခြင်းပါတယ်ခမည်းကကျွန်တော်အပါအဝင်လူအတော်များများကိုအားကျအောင်လုပ်နိုင်ခဲ့ပါတယ်ဒီမွေးနေ့ကစပြီးအမြဲတမ်းပျော်ရွှင်နိုင်ပါစေစိတ်မကြခင်မှာတွေ့နိုင်မှုညှော်လင့်ပါလေ
Diego feliz cumpleaños que tengas un día
Gracias Pasnibia Mourinho Pawe သူသားသမားဟောင်းနေတဲ့က Cannavaro Benfica Christian Vieri Carlos Valderrama Marco van Basten Carica Batistuta David Trezeguet ကမာရာဒေါနာအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပြီးအလီနောက်တန်းလူဟောင်း Franco Baresi ကလည်းအခုလိုဆိုပါတယ
် Para mí es un honor conocerte
ကျွန်တော်တို့တော့ခမားနဲ့တည်ကျွမ်းခွင့်ရတာပြိုင်ဘက်အနေနဲ့ကစားခဲ့ရတာတွေအတွက်ဂုဏ်ယူမိပါတယ် ိတ်မကြခင်မှာတွေ့နိုင်ဖို့မျှော်လင့်ပါတယ်ကျွန်တော်တို့တော့ခင်ဗျားဟာအမြဲတမ်းနံပါတ်၁ကမ္ဘာအကောင်းဆုံးကစားသမားပ
ါလက်ရှိကစားသမားတွေထဲကကာလို့စ်စတေဗန့်စ်နဲ့ဖောကာတို့အပြင်1992ဘာစလိုနာအိုလံပစ်ပြိုင်ပွဲကအမြင့်ဆုံးရွှေတိရှင်ဟာဗီယာဆာတိုမာယောနဲ့လက်ရှိကမ္ဘာအဆင့်ကိုတက်နစ်ကစားသမားဒီယိုဂိုရှော့စ်မန်နဲ့တချိန်ကအာဂျင်တီးနားတက်နစ်အကြောမောဂေဘရီယယ်ဆာဗာတီနီတို့ကလည်းသူ့အတွက်မွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်ခင်ဗျာအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကစားသမားဟောင်းနော်ဘီစတာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကပဲကွယ်လွန်သွားခဲ့ပါပြီ။အင်္ဂလန်နဲ့အတူ1966ကဝါဖလာကိုဘူဆွဲခဲ့တဲ့နော်ဘီစတာဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့တာဖြစ်ပြီးတော့အသက်88နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့သူ့မိသားစုကပြီးခဲ့တဲ့တောက်ကြာနေ့ကပြောပါရတယ်။နော်ဘီစတာကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းကြောင်းသူဟာ1968ဥရောပချန်ပီယံမန်ချက်စတာယူနိုက်တက်အသင်းရဲ့အဓိကကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့မန်ချက်စတာယူနိုက်တက်အသင်းကလည်းကြီးညာပါတယ်သူကမန်ချက်စတာယူနိုက်တက်အသင်းတော်1960ကနေ1982ခုနှစ်ထိပွဲပေါင်း400လောက်ကစားပေးခဲ့ပြီးမန်ယူနဲ့အတူ1968ဥရောပဖလားကိုအနိုင်ရခဲ့တာပါ။ဒါပြင်အင်္ဂလန်အသင်းတော်တော့28ပွဲကစားပြီး1966ကမ္ဘာဖလားကိုပူဆွဲခဲ့သူဖြစ်ပါတယ်ခင်ဗျာ။ပြေခုံပြပြိုင်ပွဲတွေဘက်မှာတော့ကမ္ဘာမီတာ100ပြေခုံပြချန်ပီယံခရစ်ရှန်ကိုမန်ဟာလာမယ့်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့လွှဲချော်သွားခဲ့ပါပြီ။အမေရိကန်ကမီတာ100ကမ္ဘာချန်ပီယံကိုမန်ဟာတားမြစ်ဆေးသုံးဆွဲခြင်းရှိမရှိစစ်ဆေးဖို့စီမင်းစည်းကမ်းတွေကိုလိုက်နာခြင်းမရှိဘဲချိုးဖောက်ခဲ့တာကြောင့်သူ့ကိုပြိုင်ပွဲကနေနှစ်နှစ်ပယ်လိုက်တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့ရှင်းနှစ်မှာကျင်းပမယ့်တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ဝင်ရတော့မှာမဟုတ်ပါဘူး။ကိုမန်ဘက်ကကိုစလေတွေကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ယူကန်ဝင်သားမှဖြစ်တယ်လို့ပြောကြားလိုက်ပြီးဒီအမှုကိုဆွစ်ဇာလန်နိုင်ငံကအားကစားဆိုင်ရာခုံတမာတိအဖွဲ့ CAS ကိုယူကန်ဝင်သားမယ်လို့ပြောပါတယ်။ဒါမျိုးစေးသုံးဆမှုရှိမရှိစစ်ဆေးတဲ့အဖွဲ့ဟာပြဋ္ဌာန်းထားတဲ့လမ်းညွှန်ချက်တွေလုံထုံးလုံနည်းတွေအတိုင်းလိုက်နာခြင်းမရှိဘူးလို့သူတို့ဘက်ကတင်ပြချက်ကိုတာဝန်ရှိသူတွေဘက်ကတော့လက်မခံဘဲပယ်ချထားပါတယ်။ကိုမန်ဟာပြီးခဲ့တဲ့ဒီဇင်ဘာလကသူ့ကိုလာရောက်စစ်ဆေးတဲ့အချိန်မှာအိမ်မှာရှိမနေခဲ့တာပါ။ကိုမန်ကတော့သူဟာအဲ့ဒီချိန်တုန်းကခရစ်စမတ်လက်ဆောင်တွေဝယ်ဖို့အတွက်ဈေးဝယ်ထွက်နေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ခရစ်ရှန်ကိုမန်ဟာ2019ကမ္ဘာပြေခုံပြချန်ပီယံပြိုင်ပွဲရဲ့မီတာ100ပြိုင်ပွဲမှာ 9.6 စက္ကန့်နဲ့ရွှေစိတ်ရပြီးတော့မီတာ100ကမ္ဘာပြေခုံပြချန်ပီယံဆုကိုရခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာထပ်ပြီးတော့ဆုံးကြအောင်ပါဗျာ။
ဘူဒူညရဲ့တရင်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုရည်တွယ်နေစေဖြစ်ပြီးဘယ်သူအနိုင်ရတယ်ဆိုတာတိကျတဲ့ရလဒ်ထွက်မလာသေးပါဘူး။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူအနိုင်ရတယ်လို့ပြောပြီးမဲရည်တွက်တာကိုရပ်ဖို့တရားဝန်ချုပ်ထိတက်မယ်လို့ပြောပါတယ်။အနိုင်ရုံဆုံးဖြတ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွက်တာမပြီးသေးတယ်လို့လက်တလော့မှာတော့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရီအားလုံးရွတ်တဲ့ပြည်ချင်းအထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလက်ကသူသားနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုက်တန်ကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့အတူလွတ်တော်ရွေးကောက်ပွဲတွေကိုလည်းကျင်းပပြီးလက်ရှိအချိန်ထိရလက်တွေအကြောင်းရွေးကောက်ပွဲမတိုင်မီကအခြေအနေအတိုင်းပဲအထက်လွှတ်တော်ကို Republican တွေကဆက်ထိန်းထားနိုင်မဲ့ပုံရှိနေပြီးတော့အောက်လွှတ်တော်ကတော့ Democrat ကလူများစုနဲ့ဆက်ထိန်းထားနိုင်မှာဖြစ်ပါတယ်။တလူတော်အမှတ်နေရာ35နေရာအတွက်ရှင်ပြန်ကြရပြီးအဲ့ဒီအထက်မှာ9နေရာကအကျိတ်နေပြန်ရတဲ့နေရာတွေဖြစ်ပြီးတော့အခုချိန်ထိမဲရလတ်တွေကိုဆက်ပြီးရေတွက်နေစေပါအမေရိကန်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမှန်မကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လည်းကောက်ွယ်နိုင်ခဲ့တယ်လို့အမေရိကန်လွန်ဂျိုကြီးနဲ့ထောက်လိုင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်တိခိုက်မှုတွေဖြစ်မလာခင်မှာတတိယရောက်ဒါစီနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလူညွန်ရေးကုကမှုဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးပေါ်နာကာဆုနဲ့ကပြောပါရယ်အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာဆိုရမှုတွေရှိခဲ့ကြပေမဲ့အင်ကာနေ့မဲပေးပွဲတွေကတော့အများအားဖြင့်ချွတ်ချောမှုရှိခဲ့ပါရယ်မဲဆန္ဒရှင်တွေကိုနှောက်ယှက်ဟန်တာတဲ့တရင်တချို့ထွက်ခဲ့ပေမဲ့ကြီးကြီးမားမားရုံးဝန်ဆက်ကဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြွလှူရှားသူတွေကပြောပါရယ်ဗိုလ်ရုံးညောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာVOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.